ယနေ့ပြုတဲ့ကုသိုလ်နဲ့ဆက်ပြီးတော့ဘုန်းကြီးကအနုမောဒနာတရားလိုက်နာခြင်းသုံးဝေယတရားဟောကြားပေးမယ်။သာသနာတော်နှစ်2556ခုနှစ်မြန်မာကောဇာတက္ကရာ1384ခုနှစ်ဝါကောင်လပြည့်ကျော်5ရက်ခရစ်နှစ်2012ခုနှစ်စက်တင်ဘာလ6ရက်ကြာသာပတေးနေ့မှာစကိုင်းတော်ရမြဆက်ကြအကြောင်းတိုက်တို့လာရောက်ပြီးကုသိုလ်ပြုကြတာကမန္တလေးတိုင်းဒေသကြီးငဇွန်မြို့နယ်ငမကြီးအခြေခံရပ်မှာနေထိုင်တဲ့တခါယူပေါ်ရှင်သားများဖြစ်ကြတဲ့ကိုထွန်းကျော်မဆန်းယူမော်ကိုထွန်းချူမစောချူမိသားစုတို့ဖြစ်ပါတယ်မိမိတို့ကဘဝတစ်ပါးသို့ပြောင်းသွားခဲ့တဲ့ယတနာသုံးပါးကိုစီကဲ့မြနိုးတတ်တဲ့ဥပါတိကာမဒေါခင်ကြောက်အားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ရည်စူးမှန်းထားပြီးမြတ်စွာဘုရားကြောင့်တိုက်နာယကဆရာတော်မိမိတို့ရဲ့တာဘုံကြီးဖြစ်တဲ့ဥကောဝိဒာအားအမှုထားပြီးတော့မြတ်စွာဘုရားကြောင့်တိုက်တန်ခါတော်334ပါးတို့အားနေလေကမွန်မြတ်သောဆွမ်းခဲပွေပေါ်စဉ်များဆက်ကပ်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုဓမ္မမိတ်ဆွေများနဲ့ဆရာလေးများကျောင်းတိုက်တွင်ရှိယောဂီသူတော်ရှင်တို့အားတရားပြထမ်းပြီးတော့လှူဒန်းကျွေးမွေးခြင်းဆိုတဲ့ကုသိုလ်ကောင်းမှုပင်းတန်ကတော့ဆရာတော်တပါးအားဝါဇုသင်္ကန်းဖနက်နဝကမ္မတတောင်းကျက်လှူဒန်းခြင်းမြတ်ဆရာကျောင်းတိုက်နာယကဆရာတော်၅ပါးနုနာယကဆရာတော်၆ပါးတို့အားလည်းပဲတပါးတပါးလင်သင်္ကန်းတစုံစီနဝကမ္မတတောင်းကျက်တန်စီလှူဒန်းကြခြင်းဆရာကြီးဖွာစရဝတီအားလည်းပဲနဝကမ္မတတောင်း၅ထောင်ကျက်တန်လှူဒန်းခြင်းဖွာပုံညာဝတီအားလည်းပဲနဝကမ္မတတောင်းကျက်လှူဒန်းခြင်းသီလရှင်ဆရာလေး15ပါးတို့ဟာတပါးလေ၅ထောင်ကျက်စီလှူဒန်းခြင်းမြတ်စွာဘုရားမာနယကဆရာတော်အားလည်းသင်္ကန်းထီဖနက်ရက်သွားရိုက်စီသွားရိုက်တန်ညနေတဲ့ဘဝစသည်ပါဝင်တဲ့ကရောပန်းခြင်းတခြင်းနဲ့ငါတောင်ကြက်တန်ပစ္စည်းများလှူဒန်းခြင်းမန္တလေးမြို့ဥလတန်မိသားစုကငါတောင်ကြက်ဥထွန်းကျော်ဒေါ်စန်းယူမော်မိသားစုကငါတောင်ကြက်ဥဟန်မြင့်ဒေါ်ခင်နှင်းသက်မိသားစုကတထောင်ကြက်ဥကျော်ခွေဒေါ်စန်းမူမိသားစုကငါတောင်ကြက်ဆိုပြီးတော့ပါရမီဖြည့်ပတ်ကုသိုလ်ရှင်များလည်းဝိုင်းဝန်းပြီးတော့လှူဒန်းခြင်းဒီကုသိုလ်ကိုပြုလုပ်ကြရတယ်အဲ့တော့အဓိကအကြောင်းခံတာကကျေးဇူးရှင်မိခင်ကြီးဒေါခင်ကျောက်အားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ကျေးဇူးဆက်သည့်အနေအထားပြုလုပ်ခြင်းမိမိတို့ရဲ့တာဘုံကြီးဖြစ်တဲ့နိုင်ကဘုံကြီးဥကောဝိဒာရဲ့မွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့ပြုလုပ်ခြင်းဆိုပြီးတော့ယနေ့ကုသိုလ်ကောင်းမှုဒါနကောင်းမှုသီလကောင်းမှုပရိတရားတော်ကိုနာယူခြင်းဆိုတဲ့ဘာဝနာကောင်းမှုဒီကုသိုလ်လုပ်ငန်းများကိုစီပူအားထုတ်ကြရတယ်။အဲ့တော့ဘုန်းကြီးအနေနဲ့ဗာတရားဟောပေးမလဲဆိုတော့ဗုဒ္ဓလွယ်အပ်တာဝန်၂ရက်ဆိုတဲ့ခေါင်းစည်းနဲ့ဟောပေးမယ်။အဲ့တော့မြတ်စွာဘုရားကသူ့ရဲ့သားတော်ဖြစ်တဲ့ရဟန်းသာမဏေတွေတမီတော်ဖြစ်တဲ့ဘိက္ခုနီသိက္ခမံသာမဏေမယခုခေတ်ဆရာကြီးဆရာလေးတွေကိုတောင်ဘယ်နှမျိုးပေးသွားတယ်လဲဒါလေးကိုဘုန်းကြီးကဟောပေးမယ်။ဒီတောင်နဲ့မျိုးပေါ်မှာမြတ်စွာဘုရားအနေနဲ့ဘယ်တိုင်းတာအထိထမ်းဆောင်စေခြင်းတလဲဒီကြောင်းရာလေးတွေကိုပိဋကတ်သုံးပုံနိကေ၅ရက်ကနေကောက်ချက်ချပြီးတော့ဟောပေးမယ်။ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့အနာဂတ်အရေးကိုညွှန်တွေးကြတဲ့ဆရာတော်ချိုးကစိုးရိမ်ပူပန်မှုတွေရှိလာကြတယ်။ဘယ်လိုရှိလာတယ်လဲဆိုတော့မြန်မာနိုင်ငံထေရဝါဒသာသနာမှာတဲ့ပရာဟိတဆိုတဲ့လှိုင်းလုံးကြီးတွေဟာတန်ဃာတော်ရှင်မြတ်တွေဆရာလေးတွေရဲ့နေရဲ့အတွင်းကိုနေပေတွင်းကိုဝင်ရောက်ပြီးတော့အကြီးကျယ်ပုတ်ခတ်လာကြတယ်လှိုင်းလုံးကြီးတွေဝင်ရောက်လာကြတယ်ပရာဟိတလုပ်ငန်းပရာဟိတလုပ်ငန်းဒီလုပ်ငန်းကြီးတွေကိုဆောင်ရွက်ဖို့အတွက်ဆော်ဩပြီးတော့လှုပ်လာကြတယ်အဲ့တော့တချို့သောညော်မြင်ရှိတဲ့ဆရာတော်တွေကဒီလှိုင်းလုံးကြီးတွေဝင်လာတဲ့အခါမှာရှင်ဟန်သာမဏေတွေတိလရှင်တွေဟာမ ညစွာဘုရားထမ်းစီခြင်းနဲ့ပရိယပฏิบัติအလုပ်တွေကိုစွန့်ပြီးတော့ပရာဟိတတွေလုပ်ပြီဆိုရင်သာသနာတော်ကြီးရှေပါမလားမရှေနိုင်ဘူးဒါမျိုးတွေမြင်လာကြတယ်ဒါကြောင့်ပရာဟိတလုပ်ငန်းလုပ်တာကိုအပြစ်မမြင်ပေမဲ့စာသင်စာချတရားဟောတရားပြဆိုတဲ့ပရိယတ္တိအလုပ်ကိုစွန့်ပြီးတော့ဝိနည်းသိက္ခာပုဒ်ကိုထိန်းသိမ်းခြင်းတရားဓမ္မနဲ့အညီနေထိုင်ခြင်းဆိုတဲ့ပฏิပတ္တိလုပ်ငန်းတွေကိုစွန့်ပြီးတော့ပရာဟိတလုပ်ငန်းတွေကိုကြီးလုပ်နေပြီဆိုရင်သာသနာတော်အာနယ်သွားနိုင်တယ်လို့ဒီလိုမြင်လာကြတယ်။ဘုန်းကြီးတို့သီရိလင်္ကာနိုင်ငံတို့ထိုင်းနိုင်ငံတို့ကမ္ဘောဒီးယားတို့လာအိုတို့ဒီနိုင်ငံတွေမှာလည်းပဲသာသနာထေရဝါဒတည်တယ်ဆိုပေမဲ့မြန်မာနိုင်ငံလိုစစ်စစ်မြင်မြင်မတည်တော့ပါဘူးအပေါ်ယံလေးပဲရှိပါတော့တယ်။ထေရဝါဒသာသနာတည်တယ်ဆိုပေမဲ့ပါဠိထာဂရာတီဃာတွေကိုနားလည်အောင်ကြည့်ရှုနိုင်စွမ်းရှိတဲ့တန်ဃာတော်တော်တော်ကြီးကိုမရှိသလောက်ရှားသွားပြီအဲ့ဒီနိုင်ငံတွေမှာနောက်ပြီးတော့ဒီလိုပို့ချနေတဲ့တန်ဃာတော်တွေမရှိသလောက်ရှားသွားပြီအပေါ်ယံအင်္ဂလိပ်စာတွေနဲ့ပို့ချပြီးတော့သာသနာအတွက်အင်္ဂလိပ်စကားပြောတတ်တယ်အပေါ်ယံအင်္ဂလိပ်လိုဟောပြောတယ်ဒါလောက်ပဲရှိပြီးတော့ဒီပိဋကတ်တည်းမပြောက်ပြက်အောင်အဆက်အဆက်တင်ယူပို့ချတဲ့တန်ဃာတော်ရှင်မြတ်တွေအဲ့ဒီနိုင်ငံတွေမှာရှားသွားတဲ့အတွက်တကယ်ထေရဝါဒသာသနာကိုလေ့လာခြင်းပြီးဆိုရင်ကဘာကမြန်မာကိုလာပြီးတော့လေ့လာရတဲ့အဆင့်ရောက်သွားခဲ့ပါတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီနိုင်ငံတွေမှာလည်းပဲပရာဟိတလှိုင်လုံးကြီးတွေကတန်ဃာတော်ရှင်မြတ်တီထံရောက်လာပြီးတော့ဝင်ရောက်ပြီးတော့လာတဲ့အခါမှာစာသင်စာချလုပ်ပြီးစွန့်ပြီးတော့ပရာဟိတလုပ်တွေလုပ်ကြတယ်တရားဓမ္မနဲ့ဝိနည်းသိက္ခာပုဒ်နဲ့အညီမနေဘဲနဲ့ပရာဟိတတွေလုပ်ကြတယ်ဒီတော့သူတို့စီမှာစာတင်စာချစနစ်တွေတခွေပြေးနဲ့ပျောက်ွယ်ပြီးတော့အပေါ်ယံလောက်ပဲတင်အပူချကြတော့တကယ်သာသနာရှေအောင်လုပ်တဲ့အရေးမှာမြန်မာနိုင်ငံလိုအခြေခံကြတဲ့သာသနာပြူနည်းတွေကွဲပြောက်နေပြီတဲ့အဲ့တော့တချို့သောဆရာတော်တွေကမြန်မာနိုင်ငံကိုလည်းပဲဒီပရိယပฏิပတ်လုပ်ငန်းတွေစွန့်ပြီးတော့ပရာဟိတတွေလုပ်လို့ရှိရင်တစ်ချိန်မှာသီရိလင်္ကာနိုင်ငံထိုင်းနိုင်ငံစတဲ့ထေရဝါဒနိုင်ငံတွေလိုသာသနာရဲ့အရင်မြစ်တွေအာရော့သွားမှာကိုတချို့ဆရာတော်တွေရဲ့စိုးရိမ်ပူပန်တဲ့အတွက်တန်ဃာတော်ရှင်မြတ်တွေကိုပရာဟိတလုပ်ငန်းတော့လုပ်ချင်လုပ်ပါသို့တော့ဒီသာသနာပြုလုပ်ငန်းအစ်ဖြစ်တဲ့ပရိယပฏิပတ်ကိုတော့မစွန့်ညပါနဲ့လို့တချို့ဆရာတော်တွေကဩဝါဒပေးလာကြတယ်အနာဂတ်ရေးကိုမျှော်မြင်လာကြတယ်ခေတ်ရာလည်းပဲဘုန်းကြီးတို့ပရာဟိတလုပ်ငန်းလုပ်တာဘယ်တကယ်သာသနာပြုလုပ်လို့ဒီလိုထင်ကြတယ်ပေါ့အဲ့တော့မြတ်စွာဘုရားဘလို့ဆန္ဒရှိခဲ့တယ်လေဒါလေးတွေကဘုန်းကြီးတို့သိတင်သိထိုက်တဲ့အချက်ကလေးတွေဘုန်းကြီးတို့ဝါမဆိုခင်ကဆရာတော်တစ်ပါးကိုတွားပြီးတော့ကြောတယ်ပေါ့အဲ့တော့ဆရာတော်ကဘလို့ညီးတယ်လေဆိုတော့သူเจ้าမှာတဲ့ဒါမဏိကျော်ဓမ္မစရိယလေးတွေအောင်ထားတာရှိတဲ့အတွက်ဉာဏ်လည်းပဲကောင်းနေတဲ့အတွက်စာချဘုန်းကြီးကောင်းဖြစ်အောင်ဘိဝန္တစာမှုပဲဖြည့်ဖို့တိုက်တွန်းမိတယ်တဲ့ဒါဘုန်းကြီးတို့ညာဆက်ကြမှာဘိဝန္တတွေဖြည့်နေတယ်ဒီတော့အနာဂတ်သာသနာအတွက်စာတင်စာချလုပ်မဲ့မျိုးဆက်ကောင်းတွေထွက်နိုင်တယ်ဒါကိုဝမ်းမြောက်ဝမ်းသာစကားဆက်ပြီးတော့သူเจ้าမှလည်းပဲပြီးဝန်သားလုပ်ဖို့စာတော်လေးတွေကိုတိုက်တွန်းမိတယ်ဒီတော့ငါ့ကိုဘယ်လိုပြန်လျှောက်တယ်လဲဆိုတော့တဲ့ဆရာတော်တဲ့ဒီခေတ်ကပြီးဝန်သားခေတ်မဟုတ်တော့ပါဘူးဒေါက်တာခေတ်ဖြစ်သွားပါပြီတဲ့တရားဟောတာတောင်မှဒေါက်တာဘွယ်လေးရမှပို့ပြီးတော့အဆင်ပြေပါတယ်လို့ငါ့ကိုပြန်လျှောက်တယ်ကွာဆိုပြီးတော့ဆရာတော်ကြီးတစ်ပါးကစိတ်မကောင်းကြီးစွာနဲ့ဘုန်းကြီးကိုမိန်လိုက်တယ်ဆိုလိုတာကဘာလဲဆိုတော့သာသနာရှေဖို့အတွက်မြတ်စွာဘုရားရှင်လက်ထက်ကလေးကယနေ့ချင်းထိစာတင်စာချလုပ်တည်လှူဆောင်လာခဲ့ကြရတယ်။အဲ့တော့စာတင်စာချလုပ်တည်လှူဆောင်ခဲ့တဲ့အတွက်ဒီအလုပ်ကိုပဲလုပ်တဲ့အတွက်မျိုးဆက်တည်းတပါးကနေပြီးတော့မွေးထုတ်လိုက်တပါးကနေမွေးထုတ်လိုက်ဒီချိန်ထိသာသနာရှေခဲ့တာပါ။တကယ်လို့ဒီစာတင်စာချလုပ်ကိုအနှစ်တရာလောက်ရက်ဆိုင်ကြည့်လိုက်စာတင်စာချလုံနေစေတန်ဃာတွေမလုံဖဲနဲ့နှစ်တရာလောက်ရက်ပြလိုက်သာသနာကွယ်ဖို့ရာအတွက်အင်မတန်နှီးသွားပါတယ်အပေါ်ယံလောက်ပဲကြံမယ်တဲ့ကွန်ပျူတာတွေဘာတွေဆိုတာလဲနှစ်နှစ်ကာကအတိဘယ်တွေတီးဖို့မလွယ်ပါဘူးဒါကြောင့်မို့ဘုန်းကြီးကဗုဒ္ဓလွယ်တာဝန်နှစ်ရက်ဆိုတဲ့တရားကိုဟောပေးခြင်းဟာပရိယပฏิပတ်လုပ်ငန်းကိုလုံးဝစွန့်ပြီးတော့ပရာဟိတလုပ်ငန်းတွေလုံးတင်သလားပရာဟိတလုပ်ငန်းလုပ်ရင်လည်းပဲပရိယတ္တိပฏิပတ်တ္တိမစွန့်မဲနဲ့လုပ်တဲ့သဘောမျိုးလေးတွေကိုနည်းနည်းလေးစဉ်းစားစီခြင်းလို့ အဲ့တော့ဘလို့တန်ဃာတော်ရှင်မြတ်တီကိုမိမိတို့အားပေးတင်တယ်အနာဂတ်မှာမျောမြင်တတ်စေခြင်းလို့ဘုန်းကြီးကဗုဒ္ဓလွှဲအပ်ဒါဝန်နှစ်ရက်ဆိုတဲ့ဒီတရားကိုဟောပေးခြင်းဖြစ်တယ်ပေါ့စဉ်းစားဆင်ခြင်နိုင်အောင်လို့ယနေ့ခေတ်မှာလှိုင်းလုံးကြီးတွေမှာပါပြီးတော့သာသနာအတွက်ရှည်စေမဲ့မျိုးဆက်တစ်တည်းမွေးထောက်တာတွေကိုသာသနာပြုတယ်လို့တကယ်မမြင်ပါဆိုလို့ဘုန်းကြီးကဟောတာပါပရာဟိတလုပ်တာကိုအပြစ်လို့ပြောတာမဟုတ်ပါဘူးပရိယပฏิပတ်လုပ်ငန်းကိုမစွန်မဲနဲ့လုပ်ရင်ကောင်းတယ်လုံနိုင်စွမ်းရှိပါလျက်နဲ့ပရိယပฏิပတ်ကိုမလုပ်ဖဲနဲ့ဟိုဘက်ကြီးပဲပရာဟိတကြီးပဲလုပ်တယ်ဆိုရင်မြတ်စွာဘုရားတကယ်သာဓုခေါ်တော်မူပါမလားဒါလေးတွေစဉ်းစားကြည့်ခြင်းလို့အဲ့တော့ဘုန်းကြီးတို့ဖျားရှင်လက်ထက်ကယဟန်ပြုလာပြီဆိုရင်မြတ်စွာဘုရားတန်သွားပြီးတော့မေးလျှောက်လေးရှိကြတယ်မြတ်စွာဘုရားသာသနာတော်မှာထမ်းရမယ့်ဒါဝန်ဘယ်နှမျိုးရှိပါသလဲမြတ်စွာဘုရားနှစ်မျိုးရှိတယ်နှစ်မျိုးကပါလဲဆိုတော့ကန္တာဒူရစာပေကျမ်းကသင်ယံပို့ချခြင်းအလုတ်တာဝန်ဝိပဿနာဒူရဝိပဿနာကျင့်ခြင်းဖျောက်ပြုမေတ္တာပွားစတဲ့သမထဘာဝနာမိမိရဲ့ခန္ဓာကိုယ်မှာယုံ nant တရားကိုအမှန်တိုင်းသိရှိအောင်လုပ်တဲ့အဖြစ်ပြက်ကိုသိမြင်အောင်လုပ်တဲ့ဝိပဿနာဘာဝနာဝိပဿနာဒူရလို့ဒီနှစ်မျိုးပဲရှိတယ်ဆိုလို့ရတော့ပရိယတ်ဒီအလုံးနဲ့ပฏิပတ်ဒီအလုံးဒီတာဝန်နှစ်မျိုးပဲရှိတယ်လို့မြတ်စွာဘုရားကဘယ်ချိန်မှပဲသွားလျှောက်လျှောက်ဒီလိုပဲပြန်ပြီးတော့ဖြေကြားလေးရှိပါတယ်တချို့ယဟန်တွေကအသက်ကြီးမှဝင်လာတဲ့အတွက်စပေကျမ်းဂန်သင်ရန်ပို့ချမှုမလုပ်ဘဲနဲ့တရားရှိမတဲ့လို့ဖျောက်ပြုမေတ္တာပွားစတဲ့ပฏิပတ်လုပ်ကိုလုပ်သွားကြရတယ်။တချို့ယဟန်တော်တွေကတော့ပရိယတ်တိသင်ယံပို့ချမှုကိုလည်းပဲကြိုးစားပြီးတော့လုပ်ကြရတယ်။မြတ်စွာဘုရားတာဝန်သာသနာမှာနှစ်မျိုးပဲရှိတယ်။ဒါမျိုးမိန်ရှိလေမိန်ရှိတယ်ဟုတ်လေ။အဲ့တော့မြတ်စွာဘုရားမိန်ကြားတဲ့ထဲမှာတာဝန်နှစ်မျိုးကဘာလဲဆိုတော့ပရိယတ်တိတာဝန်ဒါလေးကိုဘုန်းကြီးနည်းနည်းလေးဟောပြဦးမယ်။အဲ့တော့စာပေမှာဘယ်လိုဖွင့်ဆိုတယ်လဲဆိုတော့အတ္တနောပညာနုရူပေနဧကံဝါဒွေဝါဏိကာယေတကလံဝါပနတေပိတကံဗုဒ္ဓဝဇ္ဇနဥက္ကံနှိတ်တဝါတတ္တဓာရဏံကထနံဝါစနံတိဣဒံကန္ဓတုရဏာမာတဲ့ကန္ဓတုရတာဝန်စာပေကျမ်းကသင်ယံပို့ချခြင်းတာဝန်ဇာတင်စာကျတရားဟောတရားပြတာဝန်ဒါကန္ဓတုရအလုပ်မဖြစ်မနေလုပ်ရမယ့်အလုပ်ဒါနံပါတ်၁လုပ်ငန်းစဉ်အဲ့တော့စာပေမှာဘယ်လိုဖွင့်ပြတယ်လဲဆိုတော့ကိုစွမ်းနိုင်တယ်လို့တဲ့ကိုရဲ့ဉာဏ်ပညာအားလျော်စွာကျမ်းမာရေးအားလျော်စွာမြတ်စွာဘုရားရှင်ရဲ့ဏိကေ၅ရက်တည်းရဲ့ဏိကေတစ်ခုကိုတော့၎င်းနှစ်ခုကိုတော့၎င်းသင်ယူပါတဲ့ရှေးဥစွာစွမ်းနိုင်လို့ရှိရင်မြတ်စွာဘုရားရဲ့ပိဋကတ်သုံးပုံဆိုတဲ့ဘုရားရှင်ရဲ့ဇာကအဆုံးမအားလုံးကိုဏိကေ၅ရက်ပိဋကတ်သုံးပုံအားလုံးကုံအောင်သင်ယူလိုက်ပါတဲ့နံပါတ်၁သင်ယူရမယ်တဲ့မြတ်စွာဘုရားဥက္ကဏိတဝါတဲ့ဘုဘကာလကရိယာဝိသေသနာရှေးဥစွာတင်ယူရမယ့်သဘောကိုပြလိုက်တာတင်ယူပြီးတော့ဘာဆက်လုပ်မလဲတင်ယူပြီးတဲ့အခါအပူဇော်ခံပြီးတော့ကိုယ်ကိုပူဇော်ထားလေးနဲ့အေးအေးချမ်းချမ်းနေမလားခီးတွေထွက်ပြီးတော့နေမလားမဟုတ်ဘူးတတ္တဓာရဏံကထနံဝါစနံတိဣဒံကန္တတုရဏာမတဲ့တင်ယူပြီးတဲ့အခါမှာတာဝန်ကြီးရှိသေးတယ်တဲ့ဘာလဲဆိုတော့တတ္တဓာရဏံတဲ့ရှေးခေတ်ကတော့စာဥစာပေမရှိတော့အာဂုံနှုတ်တက်ဆောင်ကြရတာယခုခေတ်အနေနဲ့ပြောရင်တော့ဘုန်းကြီးတို့သင်ဟန်လေ့လာရတာပြန်ပြီးတော့စာကြည့်တယ်မသိသေးတာတွေကိုပြန်ပြီးတော့လေ့လာတယ်ဘယ်ကျမ်းကဘလို့ဆိုတယ်ဒါမျိုးတွေလေ့လာတာရှေးခေတ်ကတော့အလွတ်အာကုန်ဆောင်ရရတာပေါ့အဲ့ဒီလုပ်ငန်းကိုလည်းပဲဆက်ပြီးတော့လုပ်ပါဘုန်းကြီးတို့စာချဘုန်းကြီးတွေကတော့စာချကနေရင်ပြန်ကြည့်နေတယ်ဒါဟာတတဓာရဏံဆောင်ထားတာလေ့လာနေကြတာပဲဒီလေ့လာခြင်းလုပ်ကိုလည်းပဲသင်ယူပြီးုံနဲ့မပြီးပါနဲ့တဲ့ဆက်လက်ပြီးတော့ကြိုးစားပါသမုဘေအောင်ပြီဆိုရင်ငါကိစ္စပြီးပြီဒီလိုမလုပ်ပါနဲ့ဆက်လက်ပြီးတော့လေ့လာပါနောက်ပြီးတော့ကထနံကိုသိတဲ့ထဲကနေဒဂါရမတွေကိုနားလည်အောင်ဘုရားရှင်ရဲ့အလိုကြဟောပြပေးပါတဲ့ကထနံဟောပြတဲ့နေရာမှာလည်းဥက္ကဋိတဝါပိဋကတ်သုံးပုံကိုစွမ်းအားသလောက်ရှိသလောက်သင်ယူပါသင်ယူပြီးမှဟောပြောပါတဲ့စာပေကကြောင်းမြန်ပြန်လိုက်မသင်ယူဘဲနဲ့တော့တော့မဟောပါနဲ့ဒီလိုအဓိပ္ပာယ်မျိုးတွေထွက်ပါတယ်အဲ့တော့ယနေ့ခေတ်မှာဘုန်းကြီးတို့တန်ခါနာယကဖွဲ့ရနေပြီးတော့တရားပွဲတွေပေးရတာတို့ဘားတို့ဒါတွေလောက်ရတာအမားတွေဟောလာလို့တဲ့တရင်တွေထွက်နေကြတယ်။ဘာဖြစ်လို့အမားတွေဟောတယ်လဲမေးတဲ့အခါမှာဘုရားရှင်ရဲ့ပိဋကတ်သုံးပုံဏိကေ၅ရက်ကိုကြာကြာနာနာမသင်မင်းနဲ့ပြန်ပြီးတော့ဟောကြားတဲ့အတွက်မှားနေတယ်။ဒါမျိုးတွေထွက်လာတယ်ပေါ့။အဲ့တော့စာပေမှာတော့သင်ယူပြီးရင်ဟောပြောပါမသင်ယူဘဲနဲ့မဟောပါနဲ့ဒီလိုအဓိပ္ပာယ်မျိုးထွက်ပါတယ်။ ဒါကြောင့်မို့ဘုန်းကြီးတို့စာပေသင်ယူပြီးရင်ဆက်ပြီးတော့လေ့လာရပါတယ်ပို့ချဖို့အတွက်ဟောပြောဖို့အတွက်ကြည်ရပါတယ်အတိပ္ပယ်မှန်အောင်နားလည်ရပါတယ်မသိရင်မေးရပါတယ်နောက်ကထဏံဟောပြောရပါတယ်ဟောပြောတဲ့အခါမှာလည်းမသင်ယူဘဲနဲ့မဟောနဲ့သင်ပြီးမှဟောပါတဲ့ဒါပရိယတိကန္တာထူရတာဝန်လုပ်ငန်းနောက်ဝါစနံတဲ့ပို့ချခြင်းလို့အဲ့တော့ပို့ချခြင်းလို့ကဘာလဲဆိုတော့သင်ယူပြီးရင်ပြန်လည်ပြီးတော့ပို့ချပါမျိုးဆက်တစ်တီကိုမွေးထုတ်ပေးပါကိုမရှိတော့လို့ရှိရင်ဘုန်းကြီးတို့နောက်မျိုးဆက်တစ်တီပြတ်သွားလို့ရှိရင်သာသနာအာနယ်သွားနိုင်တယ်သာသနာတော်ကြီးကွယ်သွားနိုင်တယ်ဒါကြောင့်မို့နောက်မျိုးဆက်တစ်တီကိုမွေးထုတ်ပေးဖို့ရာအတွက်ပို့ချပေးပါတဲ့ဆာမွေဝဲအောင်သွားတယ်ပိတကတိသင်ယူပြီးတယ်ဒါလောက်ကလေးနဲ့အာရမနေနဲ့ตาရည်နာရည်လိုက်တယ်ဒါလောက်ကလေးနဲ့အာရမနေနဲ့ပြန်ပြီးတော့ပို့ချပေးပါမျိုးဆက်တစ်တီကိုထုတ်ပေးပါဒီလုပ်တွေဟာတဲ့ကန္တာတုရပရိယတိဝန်ဆောင်လို့ခေါ်ရပါတယ်ပရိယတိတာဝန်လို့ခေါ်ရပါတယ်ကန္တာတုရတာဝန်လို့ခေါ်ပါတယ်တဲ့ဒါလေးတွေကဘုန်းကြီးတို့စာပေမှာလာတဲ့မြတ်စွာဘုရားပေးအပ်တဲ့စာပေခြင်းနဲ့သင်ရန်ပို့ချခြင်းတာဝန်အဲ့တော့ဒီအလုပ်တွေကိုသာသနာဝန်ထမ်းဆိုရင်ဒီအလုပ်တွေလုပ်နေရပါတယ်တကယ်လို့ဒီအလုပ်တွေမလုပ်ပါဘူးစာမှုဘဲတော့အောင်မရစာမှုဘဲလည်းမအောင်ပါဘူးအခြားအလုပ်တွေနဲ့ချိန်ကုန်ပါတယ်ဆိုရင်သာသနာဝန်ထမ်းဆိုတဲ့နာမည်ကနေသာသနာဝန်စည်းဆိုတဲ့နာမည်ဖြစ်သွားတတ်ပါတယ်ဘုန်းကြီးတို့ဝန်ထမ်းဆိုတာတာဝန်ကိုထမ်းရပါတယ်ဝန်စည်းဆိုတာမထမ်းမင်းနဲ့အချောင်နေတာကိုခေါ်တာပါအဲ့တော့မြတ်စွာဘုရားကဒီတာဝန်ကိုထမ်းစီခြင်းနဲ့သာသနာဝန်ထမ်းနေဖြစ်စီခြင်းနဲ့ဒါကြောင့်မို့ဆာမွေအောင်ပြီလို့ရှိရင်ဖာတိဘာသာမနေပါနဲ့လေ့လာပါဆောင်းထားပါပျော်ဟောပေးပါမျိုးဆက်တွေမွေးထုတ်တဲ့နေ့နဲ့ပို့ချပေးပါဒီလောက်ကိုလည်းမြတ်စွာဘုရားခွင့်ပြုခဲ့ပါတယ်နောက်ပြီးတော့ဝိပဿနာဒုရအလို့ဆိုတာဘာလဲဆိုတော့ဝိပဿနာဒုရအလို့ဆိုတာဘုန်းကြီးတို့မြတ်စွာဘုရားရဲ့အလို့ကြပြန်ပြီးတော့ဟောကြားတာဒါရှိတယ်ပေါ့တန်လူကာဝတိနောဘဏပန္တသေနာတနာပိရတ္တာအတာဘဝေခယဝယံပထပိတဝါတာတိသကိရိယဝတိနဝိပဿနံဝတ္တတဝါရတ္တကနံတိဣဒံဝိပဿနာဒုရဏာမတဲ့ဝိပဿနာဒုရကိုယ့်အကူပฏิပတ်ခြင်းလေးနဲ့ဗုဒ္ဓနုတ္တိဘာဝနာမေတ္တာဘာဝနာပွားနေမယ်တရားရှုမှတ်တဲ့လို့ခန္ဓာကိုယ်ရဲ့အဖြစ်အပျက်ကိုမြင်အောင်ကြည့်တဲ့ဝိပဿနာရှုတဲ့လို့ဒီလို့ကိုလုပ်မယ်ဆိုရင်တန်လဟုကဝတိနောပော့ပော့ပါပါလေးသက်မွေးပါတဲ့စာရည်တောင်ရည်မာလည်းပဲကြီးမများပါနဲ့ရှိတာနဲ့ဖုံပေးပါနေရည်ထိုင်ရည်မာလည်းပဲတိုက်ကြီးတွေမရှိလို့တိုက်ဆောင်မယ်မလုပ်ပါနဲ့ရှိတာနဲ့နေပါမရှိရင်တိတ္တပင်ရင်ဝါရပင်အောက်မှာနေပါတော်တယ်မှာနေပါပန္နဒေနာဒနာပိရတ္တတဲ့တိတ်ဆိတ်တဲ့အစွန်ဖျားကြတဲ့နေရာမှာနေပါတဲ့ဘုန်းကြီးတို့တရားလုံလုံမဲ့ပုဂ္ဂိုလ်ဟာလူတော်သူတော်တွေမှာနေပြီးတော့တရားလုံလုံပါတယ်ဆိုတာစာပေမှာခွင့်မပြုပါဘူးဒါကြောင့်တရားလုံလုံချင်တယ်ဆိုရင်ပေါ့ပေါ့ပါပါတက်မွေးရတဲ့စာရည်တောင်းရည်နေရည်ထမ်းရည်ကျန်မာရည်အတွက်ဘယ်သူမှတောင်းဝန်မကြီးစေရဘူးပေါ့ပေါ့ပါပါလေးနဲ့ရှိတာနဲ့စားမယ်ရှိတာနဲ့နေမယ်ရှိတာနဲ့ဝတ်မယ်ဒီစိတ်ကိုမွေးရတယ်နောက်ပြီးတော့နေရာရွေးချယ်တဲ့အခါမှာလည်းပဲတရားလုံလုံမယ်ဆိုပြီးတော့မြို့ကြီးပြာကြီးတွေဒါမျိုးမဟုတ်ပဲနဲ့တိတ်ဆိတ်တဲ့နေရာကမ္မထအားထုတ်လို့တင့်တော်တဲ့နေရာမှာနေပါတဲ့ဒါပန္နသေနာနာပိရတ္တနောက်တာတိသကိရိယဝတိနာတရားရှုမှတ်တဲ့အခါမှာလည်းပဲခုနှစ်ရက်ထိုင်နေပြီးရင်ပျောက်သွားတယ်ဒါမျိုးမလုပ်ဘဲနဲ့နေ့စဉ်နေ့စဉ်တရားရိပ်သားမှရှိသည်ဖြစ်စေအပြင်ပန်းမှရှိသည်ဖြစ်စေအမြဲမပြတ်တတိလေးနဲ့ထားနေရတယ်ကိုစိတ်ကိုပြန်ပြီးတော့ကြည့်တဲ့အလို့စိတ်ကလောဘဖြစ်ရင်ဖြစ်တယ်ဆိုတာသိအောင်လုပ်ရတယ်ဒေါသဖြစ်ရင်ဖြစ်တယ်ဆိုတာသိအောင်လုပ်ရတယ်စိတ်တဏှုပတ္တနာတတိပဋ္ဌံသဘောတရားအရဝေဒနာရုပ်တရားသဘောတရားဒီတရားလေးပါးပေါ်မှာအာယုံလေးပါးပေါ်မှာအမြဲမပြတ်တတိလေးနဲ့ကပ်ပြီးတော့လောဘဒေါသမောဟတွေမဝင်အောင်လုပ်ရတယ်တဲ့အမြဲမပြတ်လုပ်ရတယ်ခုနှစ်ရက်ထိုင်ရင်ခုနှစ်ရက်ပြီးရင်ပြစ်ထားထင်တယ်လို့နေဒါမျိုးဆိုရင်တော့တရားထူချခြင်းမရှိဘူးပေါ့ဝင်တဲ့ချိန်တော့ပဲထူချပြီးတော့ထွက်လာရင်လောဘဒေါသတွေကဒုံရင်ဒုံရင်ပဲပြန်ဖြစ်သွားတတ်တယ်။ဒါကြောင့်တာတိသကိရိယဝတ္တနာအမြဲမပြတ်အာထုတ်ပါတဲ့။အဲ့ဒီလိုအာထုတ်ပြီးတော့ရတ္တမရတ္တဖို့ကိုရယူပြီးပြီဆိုရင်ဒါဝိပဿနာဒုရလုပ်ပါတဲ့။ဒီနေ့နေရင်ကိရိတာကင်းအောင်လုပ်ရပါတဲ့။စာသင်္ချာချက်လုပ်တဲ့သံဃာတော်ရှင်မြတ်တရားလည်းပဲပါရမီဖြစ်ဖို့ကုသိုလ်ဖြစ်ဖို့သာသနာအတွက်မျိုးဆက်ကျမ်းမှုဒီလိုစိတ်ထားတွေနဲ့လုပ်ရတယ်။ဝိပဿနာဒုရလုပ်တဲ့ဘုန်းကြီးတို့တန်ခါတော်ရှင်မြတ်ဒီရောဆရာလေးတွေရောလူတွေရောအလုံးဟာ 10 minutes တရားထိုင်ရင်10 minutes ကိလေသာကျင်းတယ်9 minutes တရားထိုင်ရင်9 minutes ကိလေသာတွေကျင်းစင်တယ်ကိလေသာကျင်းစင်တာနဲ့အမြနိဗ္ဗာန်နဲ့နှီးတယ်ဒီလိုစိတ်ထဲနဲ့အမြဲတမ်းတတိနဲ့အာထုပ်ပါတဲ့မြတ်စွာဘုရားကယဟန်တော်တွေကတာဝန်ဘယ်နှမျိုးရှိပါသလဲဆိုရင်နှမျိုးရှိတဲ့ကြောင့်အမြဲတမ်းမိန့်တွေရှိတယ်ပေါ့အဲ့တော့ဘုန်းကြီးတို့မြတ်စွာဘုရားတာဝန်နှမျိုးသာရှိတယ်တဲ့သာသနာမှာဒါကြောင့်ဘုန်းကြီးတို့ဒီနှလုံးကိုစွန့်ပြီးတော့ပရာဟိတလုပ်ငန်းတွေကြီးပဲလုပ်တယ်ဆိုရင်ဖျားရှင်အလိုကြပါသလားဒါလေးတွေကစဉ်းစားစရာအကောင်းတယ်အဲ့တော့ပရာဟိတလုပ်ငန်းကိုကိုကနေပြီးတော့ညွှန်ကြားပြီးတော့လူတွေကိုလှုပ်စေတယ်ကိုယ်တိုင်ကတော့ပရိယပရိပတ်ကိုတနိုင်တဲ့မြတ်ကြိုးစားတယ်ပရာဟိတလုပ်ငန်းဘက်ကိုတနိုင်တဲ့မြတ်ညွှန်ကြားပေးတယ်ဒါကတော့မြတ်စွာဘုရားအလိုကြနိုင်တယ်စောစောကလူဒီအလုပ်တွေကိုစွန့်ခွာပြီးတော့ပရာဟိတလုပ်ပါတယ်ဆိုရင်လူတွေနဲ့မထူတော့ပါဘူးပရာဟိတလုပ်ငန်းလုပ်တာကောင်းပါတယ်သို့တော့သာသနာရှေ့ဖို့ဆိုတာကတော့လုံးဝဖြစ်ဖို့မလွယ်ပါဘူးလူတွေချမ်းသာမယ်လူတွေဆင်ပြေမယ်ဒီလိုလူတွေဆင်ပြေမဲ့လုပ်ငန်းကိုမလုံးနဲ့ပြောတာမဟုတ်ပရိယပฏิပတ်ကြီးကိုလုံးဝစွန့်ပြေးပြီးတော့ဒီထဲမှာမြုပ်နှံနေဆိုတာကတော့မြတ်စွာဘုရားရှင်အလိုကြပါသလားဒါလေးတွေကိုစဉ်းစားစေခြင်းလို့ဘုန်းကြီးတို့ကစာပေတွေကနေယူပြီးတော့ပြောပြတာဆရာတော်အချို့စိုးရိမ်တယ်လို့ပဲမြန်မာနိုင်ငံလည်းပဲပရာဟိတလှိုင်းလုံးကြီးတွေအလုံးလိုက်အလုံးလိုက်လှိမ့်ဝင်လာတဲ့အခါမှာတန်ဃာရီဒီပရိယပရိပတ်ကိုစွန့်စွန့်ပြီးတော့ဒီလုပ်တွေကြီးလုပ်နေမယ်ဆိုရင်သာသနာဘလောက်ထိအားကောင်းနိုင်မလဲစဉ်းစားစီခြင်းလို့ဒါဘုန်းကြီးဟာဟောပေးခြင်းဖြစ်တယ်။နောက်တစ်ချက်ကဘုန်းကြီးမြတ်စွာဘုရားရဲ့အလိုကြတခုကောက်ချက်လေးတွေပိဋကတ်သုံးပုံတွေကထုံထုတ်ပြီးတော့နည်းနည်းလေးဟောပေးဦးမယ်။ဘုန်းကြီးတို့ရှင်မာကတ္တပမထေဆိုတာရှင်သာရိပုတ္တရနဲ့ရှင်မောကလံပြီးလို့ရှင်မဟာတာဝကထဲမှာတော်တော်မြင့်မြတ်တဲ့မထေကြီးပေါ့မြတ်စွာဘုရားအားကိုးတဲ့မထေကြီးအဲ့တော့မြတ်စွာဘုရားအာကုတ္တမထေရကြီးနဲ့မြတ်စွာဘုရားရဲ့အကြောင်းလေးကိုသိလို့ရှိရင်မြတ်စွာဘုရားရဲ့ဆန္ဒတော်ဟာဘယ်လိုရှိသလဲဒါလေးကိုလည်းသိခွင့်ရသွားပါလိမ့်မယ်။ဘုန်းကြီးတို့မြတ်စွာဘုရားသောတတ်တော်35နှစ်မှာဖျားဖြစ်တော်မူတယ်။အဲ့ဒီနေ့မှာမိဂရာအောင်မှာဝါဆိုပြီးတော့ပင်စဝကင်9ဦးစတာတွေကိုတရားသူရအောင်ဟောခဲ့တယ်။အဲ့တော့ဝါကျွတ်တဲ့အခါမှာဖျားရှင်ဟာရာဇဂျိုပြည်မှာဝေလူဝံကျောင်းကိုလူခံပြီးတော့တရင်သုံးတယ်အဲ့ဒီချိန်မှာတတ်တော်36နှစ်လောက်အရွယ်ပေါ့အဲ့ဒီချိန်မှာဘုန်းကြီးတို့ရှင်မာကတ္တပအလောင်းဖြစ်တဲ့ပိပ္ပလိလူလင်နဲ့ဗဒ္ဓါကာပိလာနီဆိုတဲ့သူတို့နှစ်ယောက်ဟာဗြဟ္မပြည်ကနေစွတီပြီးတော့ဘုန်းကြီးတို့တဦးကမထတိုင်းမှာလာပြီးတော့ဖြစ်ကြရတယ်ပေါ့အဲ့ဒီမှာဘုန်းကြီးတို့သူတို့နှစ်ဦးကမိဘသဘောတူညီချက်ရမိဘတွေရအတင်းကျက်လက်ထပ်ပေးကြရရလက်ထပ်ခဲ့ကြတယ်ဗြဟ္မပြည်ကလာတော့အိမ်တော်မပြုတ်ချင်ကြဘူးအိမ်တော်ပြုတ်ချင်တဲ့စိတ်တွေမရှိကြဘူးဒီတော့သူတို့မိဘရှိတုန်းနေနောက်ပိုင်းမှာတန်ဝေကရပြီးတော့နှစ်ဦးသာယတိယဟန်နေမြတ်စွာဘုရားကိုကြီးမန်းပြီးတော့ယတိယဟန်နေပြုတ်ပြီးတော့တောထွက်လာခဲ့ကြတယ်အဲ့တော့ထွက်လာတဲ့အခါတနေရာမှာလမ်းခွဲရောက်တဲ့အခါမသင့်တော်ဘူးဒီလိုနှစ်ဦးတူတူသွားနေလို့ပဝန်းကျင်ကတို့ပေါ်မှာယုံမားပြီးတော့ပြင်းမားရင်အပြစ်တွေရှိကြလိမ့်မယ်ဆိုပြီးတော့လမ်းခွဲတဲ့အချိန်မှာသူတို့ရဲ့ဂုံကျေးဇူးကြောင့်မဟာပတိဝီမြေကြီးတုံလှုပ်သွားရတယ်။အဲ့ဒီအချိန်မှာဘုရားရှင်ကရာဇဂျိုပြည်ဝေလူဝံကျောင်းမှာတရင်သုံးတဲ့အချိန်ပေါ့။အဲ့တော့ရှင်မာကတ္တပယဟန်နာမဖြစ်သေးတဲ့ယသိဝက်လာတဲ့ယဟန်ဝက်လာတဲ့ရှင်မာကတ္တပနဲ့ဗဒ္ဓါကာပိလာနီကလမ်းခွဲခဲ့ကြရတယ်။အဲ့တော့မြတ်စွာဘုရားဘသူအတွက်မြေလှုပ်တာလေလို့ဆင်ခြင်လိုက်တဲ့အခါရှင်မာကတ္တပတို့ဗဒ္ဓါကာပိလာနီတို့ရဲ့ဂုံကျေးဇူးတွေကြောင့်ဒီလိုဖြစ်ရတယ်ဆိုတာသိတော်မူတော့မြတ်စွာဘုရားကရာဇဂျိုမျိုးကနေကြွပြီးတော့ရာဇဂျိုမျိုးကနေသုံးခါဟုတ်6မိုင်လောက်ဝေးတဲ့နေရာကိုကြွတယ်ရာဇဂျိုမျိုးနဲ့နာလန္ဒာမျိုးရဲ့ကြားဘုဟုပုတ္တကာဆိုတဲ့ပင်ညောင်မင်းကြီးအောက်မှာမြတ်စွာဘုရားရှင်မာကတ္တပကိုကြိုတော်မူတယ်တဲ့တတိထားနော်မြတ်စွာဘုရားရှင်မာကတ္တပလာမယ်လမ်းကိုသုံးခါဟုတ်6မိုင်လောက်ကြွပြီးတော့ခရီးကြိုဆိုခဲ့ပါတယ်နောက်ဆုံးချုပ်လိုက်လို့ရှင်ရှင်မာကတ္တပလောင်းကလည်းဘုရားရှင်ရောင်ကြီးတော်တွေတွတ်နေတာကိုတွေ့တော့ဘုရားရှင်စီကိုရှ िख ိုးပြီးတော့သွားပြီးတော့နေတဲ့အခါနောက်ဆုံးမှာဘုရားရှင်ငရေနေပြီးတော့ရှင်မာကတ္တပကိုဩဝါဒတွေပေးပြီးတော့ချုပ်လိုက်ရင်ယဟန်ပြုတ်ပေးလိုက်တယ်ရှင်မာကတ္တပယဟန်မခံမင်းနဲ့မြတ်စွာဘုရားရဲ့ဩဝါဒစကား၃ခုကိုခံယူလိုက်တာနဲ့ယဟန်ဖြစ်သွားခဲ့တယ်အဲ့တော့ယဟန်ဖြစ်သွားပြီးတော့ဆက်ပြီးတော့ကြွတဲ့အခါမှာတနေရာရောက်တဲ့အခါမှာမြတ်စွာဘုရားကလမ်းဘေးရဲ့တစ်ပင်ရင်မှာထိုင်တော်မူလေးတဲ့အချင်းညာပြတော့ရှင်မာကတ္တပသူ့မှာပါတဲ့နှစ်ထပ်သင်္ကန်းကြီးကိုလေးတက်လွေလာခေါင်းပြီးတော့တစ်ပင်ရင်မှာခင်းပေးလိုက်တယ်မြတ်စွာဘုရားရှင်မာကတ္တပခင်းပေးတဲ့သင်္ကန်းကြီးပေါ်မှာထိုင်တော်မူပြီးတော့လက်တော်နဲ့သင်္ကန်းကိုဆမ်းပြီးတော့ကတ္တပတဲ့ သင်ရဲ့သင်ငန်းကြီးဟာလူညံ့သိမ်မွေးလာကြည်လားလို့သင်ငန်းကြီးကိုချီးမွမ်းလိုက်တယ်။အဲ့တော့သင်ငန်းကြီးကိုချီးမွမ်းတာဘာဖြစ်လို့လဲဆိုတော့ဒီရှင်မာကတ္တပရဲ့သင်ငန်းကိုဘုရားရှင်ကအလှခံခြင်းလို့ပါ။အဲ့တော့ရှင်မာကတ္တပလည်းဘုရားရှင်ရဲ့စိတ်ကြံကိုသိပြီးတော့မြတ်စွာဘုရားတပည့်တော်ရဲ့နှစ်ထပ်သင်ငန်းကြီးကိုခြုံတော်မူပါဆိုပြီးမြတ်စွာဘုရားကိုလှူလိုက်တယ်။ဒီတော့မြတ်စွာဘုရားကတ္တပတဲ့သင်္ဃာဝဘယ်သင်ငန်းကြီးကိုခြုံပါလဲဆိုတော့မြတ်စွာဘုရားရဲ့အထံကမြတ်စွာဘုရားရဲ့သင်္ဃန်းကိုရခဲ့မယ်ဆိုရင်တော့အဲ့ဒီမြတ်စွာဘုရားရဲ့သင်္ဃန်းကိုခြုံမမယ်ဘုရားလို့ရှင်မာကတ္တပလည်းပြန်လျှောက်တယ်။ဒီတော့မြတ်စွာဘုရားမင်ကြားတော်မူတယ်ကတ္တပတဲ့။ငါဘုရားဝှို့ယုံထားတဲ့အတွက်ဟောင်းနှွမ်းနေတဲ့ဒီနှစ်ထပ်သင်္ဃန်းကြီးကိုသင်ဆောင်နိုင်ပါမလားတဲ့။ဒီနှစ်ထပ်သင်္ဃန်းကြီးကိုငါဘုရားကောက်တဲ့အချိန်တုန်းကဟောဒီမဟာပထဝီမြေကြီးဟာရေဆုံးပန်းချတိုက်အောင်တုန်လှုပ်ခဲ့တယ်။ဟောဒီငါဖျားဝို့ယုံထားတဲ့အတွက်ဟောင်းနှွမ်းနေတဲ့နှစ်ထပ်သင်္ကန်းကြီးကိုဂုံကျေးစုနေတဲ့ပုံကိုယ်တွေဆောင်မှုရစွမ်းနိုင်မှာမဟုတ်ဘူးတဲ့ပฏิပတ်အကျင့်ကိုပြေပြေဝဝဖြည့်ကျင့်လေးရှိတဲ့ဟောဒီနှစ်ထပ်သင်္ကန်းကြီးကိုပฏิပတ်အကျင့်ကိုပြေပြေဝဝဖြည့်ကျင့်လေးရှိတဲ့ပင်ကိုအပြင်ပန့်တကူသင်္ကန်းကိုဆောင်လေးရှိတဲ့ယဟန်ဒေသာလျင်ခံယူခြင်းကစွမ်းနိုင်တဲ့ကတ္တပါလို့မိန်ကြားတော်မူတယ်ဆိုလိုတာကမြတ်စွာဘုရားဒီနှစ်ထပ်သင်္ကန်းကြီးကောက်ခဲ့တဲ့အချိန်တုန်းကပုံနာဆိုတဲ့ကျွန်မရဲ့အလောင်းကနေကောက်ခဲ့တာပါအဲ့ဒီပုံနာရဲ့ပုံနာမီးတဲ့ကျွန်မရဲ့အလောင်းကနေမြတ်စွာဘုရားဒီသင်္ကန်းကြီးကိုခွာတဲ့အချိန်မှာပိုးလောက်တည်းဟာတပီသားလောက်ပေးပြီးတော့ထည့်ခဲ့ရတယ်မြတ်စွာဘုရားအဲ့ဒီပုံနာကျွန်မရဲ့အဝတ်ကိုပြီးတပီဘုန်းကြီးတို့ပိုးလောက်တပီသားလောက်ကိုဖယ်ရှားပြီးတော့ကောက်ပြီးတော့မြတ်စွာဘုရားဒီနှစ်ထပ်သင်္ကန်းကြီးပြုလုပ်ပြီးတော့ခြုံခဲ့တာဒါကြောင့်မို့ဒီနှစ်ထပ်သင်္ကန်းကြီးကိုတဲ့ခြုံနိုင်မှမလားဆိုတာဒီပฏิပတ်တိအကျင့်ကိုပြည့်ပြည့်ဝဝကျင့်တဲ့တန်တကူသင်္ကန်းကိုဆောင်လေးရှိတဲ့ပင်ကိုသဘောအဖြစ်ဆောင်လေးရှိတဲ့ယဟန်ဒီမှာဆောင်နိုင်မယ်တဲ့ဂုံကျေးစုနဲတဲ့ဒူတင်ကျင့်နေကိုကောင်းကောင်းမကျင့်နိုင်တဲ့ယဟန်ဒီဆောင်ဖို့ရမစွမ်းနိုင်ဘူးလို့မိန်ကြားခဲ့တာဒါကြောင့်ပါအဲ့တော့ရှင်မာကတ္တပအာမခံလိုက်တဲ့အခါမှာမြတ်စွာဘုရားကကိုတော်မြတ်ရဲ့နှစ်ထပ်သင်္ကန်းကြီးပုံနာရဲ့ကျွန်မနေပြီးတော့ကိုယ်တိုင်ခွာယူထားတဲ့ပိုးလောက်တပီသားလောက်ကိုဖယ်ရှားပြီးတော့ခွာယူထားတဲ့သင်္ကန်းကြီးကိုရှင်မာကတ္တပကိုချီးမြှင့်ခဲ့ပါတယ်ရှင်မာကတ္တပသူ့ရဲ့အင်မတန်မှနုညံ့သိမ်မွေ့တဲ့နှစ်ထပ်သင်္ကန်းကြီးကိုမြတ်စွာဘုရားကိုလှူလိုက်ပါတယ်။အဲ့တော့မြတ်စွာဘုရားနဲ့ရှင်မာကတ္တပသင်္ကန်းချင်းလဲလဲပြီးတော့ယုံခဲ့တယ်တဲ့။ဒီနေရာမှာဘုန်းကြီးတို့ဒါလေးဘုန်းကြီးပြောချင်တာ။ဘုရားရှင်ကိုယ်တော်မြတ်ကရှင်မာကတ္တပပေါ်မှာဘာဖြစ်လို့ဒီလောက်ထိချီးမြှောက်ရတာလဲ။ရှင်သာရိပုတ္တရတို့ရှင်မောက္ကလန်တို့ပေါ်မှာနှစ်ထပ်သင်္ကန်းမလဲဘူးပေါ့။မြတ်စွာဘုရားသာသနာ့သမိုင်းမှာရှင်မာကတ္တပတစ်ပါးကိုပဲကိုယ်တော်မြတ်ရဲ့သင်္ကန်းကိုပေးခဲ့တယ်။ရှင်မာကတ္တပရဲ့သင်္ကန်းကိုကိုရောမြတ်ကယူပြီးတော့ဝတ်ယုံခဲ့တယ်။ရှင်သာရိပုတ္တရတို့ရှင်မောက္ကလန်တို့ပေါ်မှာတောင်ဒါမျိုးမချီးမြှောက်ခဲ့ပါဘူး။ဒါဘာဖြစ်လို့လဲဆိုတော့ကိုရောမြတ်နဲ့ဒန်းတူထားခြင်းလို့တဲ့။ကိုရောမြတ်ရဲ့နေရာမှာထားခြင်းလို့မြတ်စွာဘုရားကတပ္ပညုတဉာဏ်နဲ့မြင်ပါတယ်။ရှင်သာရိပုတ္တရတို့ရှင်မောက္ကလန်တို့ဆိုတာငါဖရာရဲ့အရင်ပရိနိဗ္ဗာန်ဆံရမှာ။အဲ့တော့ငါဖရာပရိနိဗ္ဗာန်ဆံရင်သာသနာချီးမြှောက်မဲ့ပုဂ္ဂိုလ်ဟာသာရိပုတ္တရတို့မောက္ကလန်တို့မဖြစ်နိုင်တော့။အဲ့တော့ငါဘုရားရဲ့သားတော်ကြီးဟာကတ္တပဟာငါဘုရားပရိနိဗ္ဗာန်ဆံပြီးတဲ့နောက်ပိုင်းမှာသံဃာယန္တာတွေတင်ပြီးတော့ရာဇေကျိုးမြို့မှာစတိပင်ပေါရလှိုင်ကူးမှာသာသနာတော်ကြီးမပြောက်ပြက်အောင်သံဃာယန္တာတွေတင်ပြီးတော့သာသနာတော်ကြီးရှေ့အောင်လုပ်မယ်ကတ္တပကိုအကြောင်းပြုပြီးတော့သာသနာတော်ကြီးရဲ့နှစ်9000ပတ်လုံးရှေ့ကြလိမ့်မယ်တဲ့မြတ်စွာဘုရားမြင်တော်မူတယ်အဲ့ဒီလိုသာသနာရှေ့အောင်လုပ်မယ်သားတော်ကြီးမို့လို့ရှင်သာရိပုတ္တရာရှင်မောက္ကလန်တို့ကမချီးမြှောက်ဘူးတဲ့ကိုယ်တော်မြတ်နဲ့ဒန်းတူထားပြီးတော့ကိုတော်ရဲ့မြတ်ရာမှာထားပြီးတော့နှစ်ထပ်သင်္ကန်းချင်းလဲပြီးတော့သုံးဆောင်တာသာသနာရှေ့အောင်လုပ်မဲ့ရေးကိုမျှော်ကိုးပြီးတော့လှုပ်တာပါတဲ့လှုပ်ဆောင်ခဲ့တာပါဒါလေးတွေကဘုန်းကြီးတို့နောင်လာနောက်သားယဟန်တော်တွေကလည်းမြတ်စွာဘုရားကရှင်မာကတ္တပနဲ့ဒန်းတူထားပြီးတော့သင်္ကန်းချင်းလဲသုံးဆောင်ခဲ့တဲ့ဒီလိုသိလို့ရှိရင်ရှင်မာကတ္တပပုံမှာလေးစားကြပါလေးစားတော့ရှင်မာကတ္တပသံဃာယနာတင်တဲ့ချိန်မှာဘုန်းကြီးတို့ကောင်းကောင်းမွန်မွန်လှုပ်ဆောင်권ရပြီးတော့တန်ခါရနာတင်လိုက်တဲ့အတွက်ပိတကတ်သုံးပုံတွေကဟိုတစဒီတစပြန့်ကျဲနေရနေပြန်လေးတွေကိုတီကုန်းလိုက်တယ်လို့ဘုန်းကြီးတို့သုတ်တန်ဝီနီဘီတန်မှာသုတ်တန်ထဲမှာလည်းပဲတူရဒီကနီကေမီစီမာနီကေပေါင်းပြီးတော့တူရတွေပေါင်းလိုက်တဲ့အခါမှာဘုန်းကြီးတို့ပိတကတ်သုံးပုံဟာတန့်ရှင်းပြီးတော့သူစီစဉ်တကြဖြစ်သွားခဲ့ပါတယ်။ဒါကြောင့်သာသနာတော်ကြီးရရှေ့သွားခဲ့ပါတယ်တဲ့။ကဲဘုန်းကြီးပြောချင်တာပါလဲဆိုတော့ရှင်မာကတ္တပကိုမြတ်စွာဘုရားကိုရောနဲ့ဒန်းတူရထားပြီးကိုရောအရာမှာထားပြီးတော့ချီမြှောက်ခဲ့တာနှစ်ထပ်သင်္ကန်းပေးခဲ့တာရှင်သာရိပုတ္တရာရှင်မောက္ကလန်တို့တောင်မရတဲ့အခွင့်အရေးကြီးကိုပေးခဲ့တာဘာဖြစ်လို့လဲ သာသနာတော်ရှေ့အောင်ဆောင်ရွက်မဲ့သားတော်ကြီးဖြစ်လို့တဲ့ဒါဆိုရင်မြတ်စွာဘုရားရဲ့ဆန္ဒတော်အားလုံးသဘောပေါက်လောက်ပါတယ်မြတ်စွာဘုရားသာသနာရှေ့အောင်လုပ်မဲ့ပရိယပရိပတ်အလုပ်ကိုလှုပ်ဆောင်စေခြင်းသလားဒီအလုပ်တွေကိုစွန့်ပြေးပြီးတော့ပရိဟိတလုပ်ငန်းတွေစောင့်ချစေခြင်းသလားဒါတွေဟာခွန်ကြီးတို့ဒီတရားတော်လေးတွေကိုနာယူပြီးရင်ကိုယ်ပိုင်ဉာဏ်နဲ့ဆုံးဖြတ်နိုင်ပါတယ်။အဲပရိယပရိပတ်ကိုမစွန့်မင်းနဲ့ပရာဟိတတွေလုပ်တယ်ဆိုရင်တော့ဒါဟာကောင်းဆုံးမွားပရိယပရိပတ်လုပ်ငန်းလည်းမပြတ်ဘူး။နောက်ပြီးတော့လူသားတွေရဲ့အကျိုးကိုလည်းပဲလုပ်တယ်ဒါကတော့ကောင်းတဲ့အလုပ်ပါ။ဒါပေမဲ့လို့ပရိယပရိပတ်လုပ်ငန်းကိုလုံးဝစွန့်ခွာပြီးတော့ဒီလုပ်တွေကြီးပဲလုပ်နေတယ်ဆိုရင်မြတ်စွာဘုရားရဲ့ဆန္ဒတော်နဲ့ဘယ်လောက်ထက်တူကြပါသလဲ။ဒါလေးတွေကိုစဉ်းစားကြည့်ခြင်းလို့အဲ့တော့မြတ်စွာဘုရားမျှော်လင့်တဲ့အတိုင်းပဲရှင်မကတ္တပကသာသနာတော်ကြီးကိုဖျားရှင်ပရိနိဗ္ဗာန်ဆံပြီးတဲ့နောက်လေးလလောက်ကြာမှရာဇဂျိုမြို့မှာသတိပင်ပေါက်ရာရဲ့မှာတန်ခိုင်းနာတင်ခဲ့တယ်။တန်ခိုင်းနာတင်ပြီးတဲ့ချိန်မှာလည်းပဲရှင်မကတ္တပကအေးအေးဆေးဆေးမနေခဲ့ဘူး။ဘာလုပ်ခဲ့တယ်လဲဆိုတော့တာဝန်တွေခွဲဝေပြီးတော့ယူခဲ့ကြတယ်။ဒီကနေကေဝတော့ရှင်အာနန္ဒာကတပည့်ဆက်ဆက်ကိုပို့ချပါ။မိဇိမနီကေဝတော့ဘုန်းကြီးတို့ရှင်သာရိပုတ္တရဲ့တပည့်ဆက်ဆက်ကပို့ချပါတန်ယုတ်တနိကေဟုတော့ရှင်မကတ္တပကသူကိုယ်တိုင်သူ့ရဲ့အဆက်အသွယ်တွေကိုပို့ချတယ်။အင်ဂုတ္တရနိကေဟုရှင်နုလောဒာကတပည့်ဆက်ဆက်ကိုပို့ချပေးပါ။ဝိနည်းပိဋကတ်ကိုတော့ရှင်ဥပါလိကတပည့်ဆက်ဆက်ကိုပို့ချပါဆိုပြီးတော့ရဟန္တာရှင်မြတ်ကြီးတွေကစာသင်စာချတာဝန်ကိုတန်ခိုင်းနာတင်ပွဲကြီးပြီးမှခွဲပြီးတော့ယူခဲ့ပါတယ်။မြတ်စွာဘုရားကအဲ့ဒီလိုသာသနာရှေမဲ့ရေးပရိယပရိပတ်ကိုလုပ်ပြီးတော့သာသနာရှေအောင်မျိုးဆက်တစ်တွေကိုမွေးထုတ်မဲ့ရေးကိုမြင်တော်မူလို့မြတ်စွာဘုရားကရှင်မကတ္တပကိုကိုယ်တော်မြတ်အရာမှာထားပြီးတော့ဒန်းတူထားပြီးတော့သင်ငန်းချင်းလဲပြီးတော့ချီမြှောက်ခဲ့တာတဲ့ဒါဆိုရင်မြတ်စွာဘုရားပရိယပရိပတ်တောင်းကိုထမ်းဆောင်စေခြင်းနဲ့နေရသာသနာတော်ရှေဖို့ရာအတွက်လှုပ်လှုပ်ဖို့ဘလောက်ထိဆန္ဒတော်ရှိကြလဲဒါလေးတွေကိုထောက်ဆပြီးတော့ဘုန်းကြီးတို့သိလို့ရပါတယ်နောက်တစ်ခုဘုန်းကြီးပြောမယ်နောက်တစ်ခုပြောတာဘာလဲဆိုတော့ဖျားရှင်ကပိလမြို့ကပိလဝတ္ထုမြို့ကိုဆွေတော်မျိုးတို့အနေနဲ့တွေ့ဖို့ပြန်လာတဲ့အချိန်မှာမိတွေတော်ဂေါတမီကသားတော်ကိုကြည်ပြီးတော့ကိုယ်တိုင်သင်္ကန်းတွေရက်လုတ်ပြီးတော့လှူခြင်းစိတ်တွေပေါက်လာတယ်။ငငယ်တည်းကမိတွေတော်ဂေါတမီကဖရာလောင်းကိုထိန်ခဲ့ရတယ်။ငပြောတိရစာကိုယ်တိုင်ကျွေးခဲ့ရတာ။အဲ့တော့ဖရာဖြစ်တဲ့အခါမှာလည်းပဲဖရာရှင်ရဲ့တရေတော်ကိုကြည်ပြီးတော့ကိုယ်တိုင်စီမံပြီးတော့သင်္ကန်းတွေလှူခြင်းစိတ်ပေါက်တော့ရက်ကန်းတွေနဲ့သင်္ကန်းကိုစီမံပြီးတော့နောက်ဆုံးပြီးတဲ့အခါသုဒ္ဓရမင်းကြီးကိုတောင်းပန်ပြီးတော့ခွင့်တောင်းပြီးတော့သားတော်ဖရာကိုသွားပြီးတော့သင်္ကန်းလှူတယ်သားတော်ဖေဟာဒီသင်္ကန်းကိုတပည့်တော်ကိုယ်တိုင်စီမံပြီးတော့ရက်လုတ်ခဲ့ပါတယ်အဲ့တော့တနားဆောင်ရောက်ချီးမြှောက်တော်အဖင်တပည့်တော်ရဲ့သင်္ကန်းကိုလှူခံပါလို့လျှောက်တော်မြတ်စွာဘုရားတံဂေကောတမီဒေဟိတံဂေဒေဒိဏီအဟင်စေဝပူဇီတော်ဘွေတာမိတံဂောစာတိတဲ့မြတ်စွာဘုရားမိန့်တယ်ကောတမီတဲ့သင်ကိုယ်တိုင်စီမံထားတဲ့သင်္ကန်းကိုတံဃာလှူလိုက်ပါတံဃာကိုလှူလို့ရှိရင်ငါဖះကိုလည်းပူဇော်ပြီးသားဖြစ်ပါလိမ့်မယ်။တန်ဃာကိုလည်းပူဇော်ပြီးသားဖြစ်ပါလိမ့်မယ်။မြတ်စွာဘုရားကလှူမကံပါဘူး။တန်ဃာကိုလှူလိုက်ပါတဲ့။နောက်မိတွေတော်ကရမီကနှစ်ကြိမ်လျှောက်တယ်။နှစ်ကြိမ်မိတ်တယ်။သုံးကြိမ်လျှောက်တယ်။သုံးကြိမ်လုံးမြတ်စွာဘုရားညင်းပယ်ပြီးတော့တန်ဃာကိုပဲလှူလိုက်ပါ။တန်ဃာကိုလှူထမ်းလိုက်လို့ရှိရင်ငါဖះကိုလည်းပူဇော်ရာရောက်ပါတယ်။နောက်ပြီးတော့တန်ဃာကိုလည်းပူဇော်ရာရောက်ပါတယ်။ဒါမျိုးမိန်ကြားခဲ့တယ်။အဲ့တော့ဘာဖြစ်လို့လဲဆိုတော့ဗုဒ္ဓမတ္တဉ္ဇူဖြစ်တဲ့ရှင်ထာဂရာဆရာရှင်မဘုဒ္ဓဂေါတမထေရဘလို့ဖွင့်ဆိုတယ်ဆိုတော့ဖွင့်ဆိုတဲ့ထဲမှာတစ်ခုပါတာပါလဲဆိုတော့ဘုန်းကြီးတို့မြတ်စွာဘုရားကတဲ့မိတွေတော်ဂေါတမီကိုတန်ခါလှူဖို့တိုက်တွန်းတဲ့နေရာမှာဒီလိုအကျံစီရှိပါတယ်တဲ့ဘလို့လဲဆိုတော့အဟံနာစီတဲ့ထီတိကိုမရှံပနသာသနံဘေကုတံဂေပတိဋ္ဌဟိတတိပစ္စည်းမာဇနတာတံဂေစိတ်တိကာရံဇနေတုတိယာဝတတိယံပฏิဘာဟိတဝါတံကတ္တဓာပိတိတဲ့ဒါထာဂရစီယာဖွင့်တဲ့စကား။ဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားစဉ်းစားတော်မူတယ်။ငါဘုရားကကြာကြာသက်ရှည်မှာမဟုတ်ဘူး။45ဝါပဲအသက်ရှည်တော်မူမယ်။45ဝါပဲတရင်သုံးရမယ်။အဲ့တော့ငါဘုရားပြန်တော်ပရိနိဗ္ဗာန်ဆံလို့ရှိရင်သာသနာတော်ကြီးကွယ်မယ်ဆိုတာဒါမဖြစ်တဲ့ဘူး။မရှင်ဗနာသာသနံဘိက္ခုတံဂေပฏิဋ္ဌဟိတတိတဲ့။ငါဘုရားပရိနိဗ္ဗာန်ဆံလို့ရှိရင်တော့ဒီသာသနာတော်ကြီးအရှိတီးဖို့ဆိုတာတန်ဃာတော်ကြီးရဲ့လက်ထက်ရောက်မယ်တဲ့အဲ့တော့ငါဘုရားကကြာကြာနေရမှာမဟုတ်ဘူး45ပါပဲတရင်သုံးရမယ်ငါဘုရားပရိနိဗ္ဗာန်ဆံပြီးလို့ရှိရင်သာသနာရှေဖို့ဆိုတာတန်ဃာတော်ကြီးရဲ့လက်ထက်မှာရှိတယ်ပိစီမာဇနာတာတံဃေစိတ်တီကာရံဇနေတုတိယာဝတတိယံပฏิဘာဟိတဝါတံကတ္တဓာပိတိတဲ့ အဲ့တော့မြတ်စွာဘုရားကနောင်လာနောက်သားတက္ကရာမတွေဟာဩမြတ်စွာဘုရားကကိုတော်မြတ်ကိုလှူတဲ့သင်္ကန်းကိုတန်ဃာကိုလှူခိုင်းနေဆိုတော့တန်ဃာတော်ရှင်မြတ်တွေကလည်းပဲတက်ဖြစ်နေရမြင့်မြတ်တဲ့လှခံပုဂ္ဂိုလ်တွေပဲဖြစ်တယ်ဆိုပြီးတန်ဃာတော်ပေါ်မှာယူသေးလာမယ်လေးစားလာမယ်မြတ်စွာဘုရားကိုတော်တိုင်အလေးကရုပြုပြီးတော့မိရွေးတော်ဂေါတမီလှူတဲ့သင်္ကန်းကိုတန်ဃာကိုလှူပါဆိုတော့တန်ဃာဟာတာမညတန်ဃာမို့မြတ်စွာဘုရားအလေးကရုပြုတဲ့တန်ဃာနောင်လာနောက်သားတွေရဲ့တရားတော်တွေကိုနားပြီးတော့စာပေတွေကိုလေးလာပြီးတော့တန်ဃာတော်ပေါ်မှာလေးလေးမြတ်မြတ်ဖြစ်ပါစေ။အဲ့ဒီလိုလေးလေးမြတ်မြတ်ဖြစ်တဲ့အခါမှာတန်ဃာတော်ရှင်မြတ်တွေစာသင်စာချလုပ်တဲ့အခါပฏิပတ်တိလုပ်ငန်းကိုလုပ်တဲ့အခါမပင်မမဲနဲ့ပစ္စည်းလေးပါလှူကြလိမ့်မယ်။ဒီပစ္စည်းလေးပါကိုသုံးဆောင်ပြီးတော့တန်ဃာတော်ရှင်မြတ်တွေကသာသနာတော်ကြီးရှေ့အောင်တည်တက်အောင်လှုပ်ကြလိမ့်မယ်။အဲ့ဒီလိုတွေးပြီးတော့မြတ်စွာဘုရားကတန်ဃာတွေအပေါ်မှာနောင်လာနောက်သားတွေဟာလေးလေးမြတ်မြတ်ထားနိုင်ကြပါစေ။အထင်မသေးကြပါစေနဲ့ဖုရားရှင်လေးကရုပြုတဲ့တန်ဃာပါလားလို့သိပါစေဆိုတဲ့စိတ်စေနာမေတ္တာတော်နဲ့မြတ်စွာဘုရားမိရွေးတော်ဂေါတမီလှူတဲ့သင်္ကန်းကိုပယ်ခဲ့တာပါတဲ့ကဲစဉ်းစားကြည့်ပါမြတ်စွာဘုရားရဲ့ရည်ရွယ်ချက်မြတ်စွာဘုရားရဲ့ဆန္ဒတော်အဲ့တော့ဒီသာသနာတော်ကြီးဖုရားရှင်ရဲ့ငါပရိနိဗ္ဗာန်ဆိုင်တန်ဃာတွေလက်ဆင့်ကမ်းရမှာနောက်တစ်ချိန်မှာတန်ဃာတွေပေါ်မှာလူတွေကနေအထင်သေးတယ်ဆိုရင်ပစ္စည်းလေးပါလှူမှာမဟုတ်ဘူးမလှူလို့ရှိရင်ပစ္စည်းလေးပါပင်ပန်းပြီးတော့စာတင်စားချတရားတော်တရားပြပฏิပတ်ရဲ့အလုပ်တွေလုပ်နိုင်မှာမဟုတ်ဘူးဒါဆိုရင်သာသနာတော်ကြီးပွေလိမ့်မယ်နောင်လာနောက်သားတွေကတန်ဃာတော်ပေါ်မှာလေးကရုပြုနိုင်ရပါစေတန်ဃာတော်ရှင်မြတ်တွေကမြတ်စွာဘုရားကိုယ်တိုင်တန်ဃာတော်ရှင်မြတ်တွေပေါ်မှာလေးကရုပြုခဲ့တယ်တန်ဃာတော်ရှင်မြတ်တွေကတကယ်အလှခံပုဂ္ဂိုလ်ရှင်မြတ်တွေမြင့်မြတ်တဲ့အလှခံပုဂ္ဂိုလ်တွေပါလားလို့လေးကရုပြုပြီးတော့တန်ဃာတော်ရှင်မြတ်တွေကိုပစ္စည်းလေးပါထောက်ပံ့စေခြင်းလို့အဲ့ဒီရဲ့ထောက်ပံ့ကိုယူပြီးတော့တန်ဃာတော်ရှင်မြတ်တွေကသာသနာရှေ့အောင်ဆောင်ရွက်စေခြင်းလို့မြတ်စွာဘုရားကမိရွေးတော်ဂေါတမီလှူတဲ့သင်္ကန်းကိုပယ်ခဲ့တာပါတဲ့မိရွေးတော်ဂေါတမီလှူတဲ့သင်္ကန်းကိုပယ်ခဲ့တာဟာသာသနာရှေ့စီခြင်းလို့တန်ခါပေါ်မှာလေးကရုပြုစီခြင်းလို့ပါတဲ့အဲ့တော့ဒီဘုန်းကြီးတို့ဒီတရားတော်ကိုကြည်ရင်လည်းပဲမြတ်စွာဘုရားသာသနာတော်ရှေ့စီခြင်းလေသာသနာတော်ကြီးကိုရှေ့အောင်လုပ်ဖို့ဆိုတာဘုန်းကြီးတို့စာသင်စာကြရှင်မကတ္တပတို့ရဟန္တာရှင်မြတ်ကြီးတွေတောင်းမှမြတ်စွာဘုရားပြိဋိနိဗ္ဗာန်ဆံပြီးတန်ခိုင်နာတင်ပြီးတဲ့အခါစာသင်စာချလုပ်ကိုကိုစီကိုစီယူခဲ့ကြပါတဲ့ရဟန္တာရှင်မြတ်တွေဆိုတာအေးအေးချမ်းချမ်းလေးတမပတ်ဖလာတမပတ်ချမ်းသာကိုဝင်စားပြီးတော့တရားလေးနဲ့နေခြင်းပါပဲကိုချင်းစာကြည့်ဘုန်းကြီးတို့တောင်မှတခါတည်းရန်ပင်ပန်းလို့ရှိရင်အေးအေးချမ်းချမ်းနေခြင်းတဲ့စိတ်တွေဖြစ်ပါတယ်အဲ့တော့ရဟန္တာရှင်မြတ်ကြီးတွေဆိုတာကတော့ဖလာတမပတ်ချမ်းသာကိုခံစားရတာဘလောက်ချမ်းသာမလဲဒါပေမဲ့ဒီလုပ်ငန်းတွေကိုစွန့်ပြီးတော့စာတင်စာချလုပ်ခဲ့ကြပါတယ်ဒါပါလဲဆိုတော့မြတ်စွာဘုရားရဲ့ဆန္ဒတော်နဲ့ညီအောင်ကြိုးစားကြတာတဲ့ဒါကြောင့်ဘုန်းကြီးကယနေ့ခေတ်ရဲ့အခြေအနေတွေကိုဘုန်းကြီးတို့တန်ကြောင်းတိုက်တန်ဃာတော်တွေရောအာလုံတန်ဃာတော်တွေရောသီလရှင်ဆရာကြီးဆရာလေးတွေရောပရိယပရိပတ်လုပ်ငန်းတွေကိုဆွတ်လွတ်ပြီးတော့ဒီပရာဟိတလုပ်ငန်းတွေကိုလုပ်သင့်ပါသလားဒါလေးတွေကိုစဉ်းစားစီခြင်းလို့ဘုန်းကြီးကဟောပေးတာပါဒါကကောက်ချက်တစ်ခုပေါ့နောက်တစ်ခုဘုန်းကြီးအချိန်ရသလောက်ဟောပေးဦးမယ်ဘာလဲဆိုတော့ပဏာတမှာပဲလာတဲ့အကြောင်းအရာလေးတစ်ခုတဏီသောကံမှာရှင်သာရိပုတ္တရာနဲ့ရှင်မောကလံမြတ်စွာဘုရားစတုမာယွာမှာတရင်သုံးတဲ့အချိန်ပေါ့စတုမာယွာရဲ့အနီးရှစ်ရှားတော်ရှစ်ရှားတော်မှာစတုမာယုံကျောင်းတိုက်မှာမြတ်စွာဘုရားတရင်သုံးတဲ့အချိန်ရှင်သာရိပုတ္တရာနဲ့ရှင်မောကလံကယဟန်တင်900ကိုခေါ်ပြီးတော့ဖျားဖူးဖို့တရားနာဖို့သွားကြတယ်ရည်ရွယ်ချက်ကဒီယန်းလေးတွေကမြတ်စွာဘုရားမဖူးဘူးသေးဘူးတင်ငန်းတာဝက်လာတာမြတ်စွာဘုရားကိုဖူးတွေ့ခွင့်မရသေးဘူးအဲ့တော့သူတို့ကိုမြတ်စွာဘုရားဖူးတွေ့ခွင့်ရအောင်မြတ်စွာဘုရားတရားတော်နာပြီးတော့ပါရမီအားလျော်စွာထောက်တည်ရတရားဓုတိတွေရပါစေဆိုတဲ့စေတနာနဲ့ရှင်သာရိပုတ္တရာရှင်မောကလံကမြတ်စွာဘုရားတရင်သုံးတဲ့စတုမာယောရဲ့အနိရှေရှားတော်ရဲ့စတုမာယုံကြောင်းတိုက်ကိုဝင်လာကြပါတယ်တန်ခါယဟန်တင်900နဲ့အဲ့မှာယဟန်တင်900ကကြောင်းနေတန်ခါတော်တွေနဲ့တွေ့တဲ့အခါနှုတ်ဆက်ကြတဲ့ဇဂါတန်တွေဂရင်ရှင်ညရာတွေကြောင်းရှင်ညရာတွေပစ္စည်းသိမ့်တဲ့တန်တွေစူးပွက်လို့မြတ်စွာဘုရားကဒီငစိမ့်တွေဒီငါးရောက်တဲ့နေရာမှာစူညံနေတယ်လို့စူညံနေတာဘာတူလဲလို့မြတ်စွာဘုရားကတိတ်ဆိတ်မှုကိုလိုလားတော့မေးတော့အရှင်အနန္ဒာအကျိုးကြောင်းလျှောက်တော့မြတ်စွာဘုရားအဲ့ဒီရှင်သာရိပုတ္တရာရှင်မောကလံယောယဟန်900ယောနှင်ထုတ်ပြစ်လိုက်ပါတယ်ငါဘုရားထံမှာမနေနဲ့တဲ့အဲ့တော့နှင်ထုတ်လိုက်တယ်ဆိုကြပါစို့အချင်းချုပ်အားဖြင့်နှင်ထုတ်လိုက်တဲ့အခါမှာဘုန်းကြီးတို့ရှင်သာရိပုတ္တရာရှင်မောကလံကောင်းဆောင်ပြီးတော့ဒီယဟန်တွေကိုကြောင်းပြုပြီးတော့ရှင်သာရိပုတ္တရာရှင်မောကလံယောဆရာသမားတွေဆိုတော့သူတို့ပါနှင်ထုတ်ခံရတယ်အဲ့တော့ကြောင်းတိုက်တွေကနေပြန်ပြီးတော့ထွက်ခွာလာကြရတယ်အဲ့တော့စတုမာယွာမှာဘုန်းကြီးတို့လွှတ်ယုံမှာစီးဝေးနေတဲ့တာကီဝင်းမင်းတွေကဒီเจ้าကိုသိတော့မြတ်စွာဘုရားထံသွားပြီးတော့တောင်းပန်ကြရတယ်တဟံပတိပြန်မာကြီးကလည်းပဲမြတ်စွာဘုရားရဲ့စိတ်အကျဉ်းကိုသိလို့ပြန်ပြီးတော့တောင်းပန်တယ်ရဟန်းတွေတွေပျက်စီးမှာစိုးလို့မ မြတ်စွာဘုရားကိုဖူးမြော်ခွင့်မရဘဲနဲ့တရားနာယူခွင့်အဆုံးမှနာယူခွင့်မရရင်ပျက်စီးပြီးတော့လူထွက်မဆိုးလို့တမျိုးတစ်ပုံဖြစ်မဆိုးလို့သွားပြီးတော့တောင်းမှန်တော့မြတ်စွာဘုရားတောင်းမှန်တာကိုလက်ခံလိုက်တယ်ဒီတော့ရှင်သာရိပုတ္တရာနဲ့ရှင်မောဂလံကျမ်းတွေခေါ်ပြီးတော့မြတ်စွာဘုရားကိုသွားပြီးတော့ထီချင်းကြီးငါးပါးနဲ့ရှ िख ိုးပြီးတော့တင်းနေလျောက်ပတ်တဲ့အရာမှထိုင်ရတယ်အဲ့ဒီချိန်မှာမ တမြတ်စွာဘုရားကရှင်သာရိပုတ္တကိုမေးလိုက်တယ်ဒီတော့ရှင်သာရိပုတ္တလည်းပဲဒီယဟန်နေကိုငါတို့ဆုံးမဖို့ဩဝါဒပေးဖို့မွေးမိတဲ့အတွက်ငါတို့နှင်ထုတ်ခံရတာလို့ရှင်သာရိပုတ္တလည်းဒီစိတ်ကစွဲနေတော့မြတ်စွာဘုရားကိုဘယ်လိုလျှောက်လဲဆိုတော့မြတ်စွာဘုရားတဲ့တပည့်တော်စိတ်ထဲမှာဘုရားရှင်ကိုတော်မြတ်ဟာကြောင်ကြားမဲ့နေတော်မူလို့ပြီးတော့ဖလားသမဘက်ချမ်းသာမျက်မှောက်ပေါ်မှာချမ်းချမ်းသာသာနေကြောင်းဖြစ်တဲ့ဖလားမသမဘက်ချမ်းသာကိုခံစားပြီးတော့နေလိုတယ်ငါတို့လည်းပဲဒီနေ့ကစပြီးတော့မြတ်စွာဘုရားလိုပဲကြောင်ကြားမဲ့နေတော့မယ်တန်ခါးတွေကိုမထိန်သိမ်းတော့ဘူးဖလားသမဘက်ချမ်းသာကိုဝင်စားပြီးတော့ငြင်းငြင်းချမ်းချမ်းပဲနေတော့မယ်လို့ဒီလိုစိတ်လေးဖြစ်ပါတယ်ဘုရားဆိုတော့မြတ်စွာဘုရားကအာဂမေဟိသာရိပုတ္တအာဂမေဟိသာရိပုတ္တသာရိပုတ္တတဲ့တင်ချမ်းချမ်းကသာဖလားသမဘက်လေးဝင်စားပြီးတော့နေခြင်းတဲ့စိတ်လေးကိုဆိုင်းငံ့ထားပါဦးအေးချမ်းချမ်းနေခြင်းတဲ့စိတ်ကိုဆိုင်းငံ့ထားပါဦးလို့မြတ်စွာဘုရားကရှင်သာရိပုတ္တရဲ့စကားကိုကန့်ကွက်တော်မူခဲ့ပါတယ်ရှင်မောက္ကလံကိုမေးတယ်မောက္ကလံတဲ့တင်ငါရောငါဖေဟာတန်ငါကိုနှင်ထုတ်လိုက်တဲ့အခါတင်စိတ်ထဲမှာဘလို့ဖြစ်တယ်လဲအဲ့တော့ရှင်မောက္ကလကမှန်လားပါဗျာမြတ်စွာဘုရားကတော့အေးချမ်းချမ်းကြောင်ကြမဲ့နေပြီးတော့တန်ဃာတွေဒီပေါ်မှာကြောင်ကြမဆိုင်ဖဲနဲ့ဖလားသမဘက်ချမ်းသာကိုဝင်စားပြီးတော့ငြင်းငြင်းချမ်းချမ်းနေခြင်းပြီအဲ့တော့ဒီအခါမှာငါနဲ့ရှင်သာရိပုတ္တဟာတန်ဃာကိုစောင့်ရှောက်မယ်တန်ဃာရဲ့တောင်းကိုငါတို့နှစ်ပါးစောင့်ရှောက်မယ်ထမ်းဆောင်မယ်လို့စိတ်ဖြစ်ပါတယ်ဗျာဆိုတော့မြတ်စွာဘုရားကသာဓုသာဓုမောက္ကလနာတဲ့အဟံဝါယီမောက္ကလနာဘေကုတံငံပရိဟရေယံသာရိပုတ္တမောက္ကလနာဝါမောက္ကလံနဲ့သာရုသာရုကောင်းပါပြီစွာကောင်းပါပြီစွာငါဘုရားလည်းပဲတန်ဃာကိုဆောင်ရှောင်မယ်တန်ဃာတောင်းကိုထမ်းဆောင်မယ်သာရိပုတ္တနဲ့မောက္ကလံတို့လည်းပဲအေးချမ်းချမ်းကြောက်ကြမယ်မနေကြပါနဲ့တဲ့တန်ဃာကိုဆောင်ရှောက်ပါတန်ဃာတောင်းကိုထမ်းဆောင်ကြပါလို့မြတ်စွာဘုရားကရှင်မောက္ကလံကိုသာရုခေါ်ပြီးတော့ရှင်သာရိပုတ္တကိုသာရုမခေါ်ဘဲနဲ့ဒါမျိုးမလုပ်ဖို့ရမြတ်စွာဘုရားကမိန့်ကြားတော်မူတာတဲ့အဲ့ဒီစိတ်သက်ကိုဆိုင်းငံ့ပါတဲ့အဲ့တော့ဒီနေရာမှာကြည်လိုက်နော်ရှင်သာရိပုတ္တကဒီလိုတပည့်တွေမွေးပြီလို့တပည့်တွေမွေးပြီလို့ဆုံးမမိလို့ငါတို့မြတ်စွာဘုရားရဲ့နှင်ထုတ်ခံရတာတော်ပြီငါတို့လည်းပဲတရားလေးနဲ့ဖလားသမဘက်ချမ်းသာကိုခံစားပြီးတော့အေးချမ်းချမ်းနေတော့မယ်ဒါရှင်သာရိပုတ္တဖြစ်တယ်ဒီစိတ်သက်ကိုမြတ်စွာဘုရားမကြိုက်ပါဘူးဒီလိုသာနေလိုက်လို့ရှိရင်သာသနာတော်ကြီးကခဏလေးကွယ်သွားမယ်တဲ့ဒီတော့ရှင်မောက္ကလံရဲ့စိတ်သက်ကိုမြတ်စွာဘုရားသာဓုခေါ်ပါတယ်။ရှင်မောက္ကလံကတော့မြတ်စွာဘုရားကြောင်ကြမဲ့နေတော်မူလို့တယ်။ဖလားသမဘက်ချမ်းသာကိုခံစားပြီးတော့အေးအေးချမ်းချမ်းနေတော်မူလို့တယ်။အဲ့တော့သာရိပုတ္တနဲ့ငါ့ဘောမှာတာဝန်ကြပြီ။ရှင်သာရိပုတ္တနဲ့ငါတန်ခတ်တာဝန်ကိုကြိုးစားပြီးတော့ထမ်းဆောင်မယ်။တန်ခါတွေကိုစောင့်ရှောက်မယ်ဆိုပြီးတော့ဒီစိတ်ကလေးဖြစ်သွားပါတယ်။အဲ့တော့မြတ်စွာဘုရားတန်ခါကိုစောင့်ရှောက်မယ်။တန်ခတ်တာဝန်ကိုထမ်းဆောင်မယ်ဆိုတဲ့ဒီလိုကြောင်းကြရှိတဲ့စိတ်သက်ကိုမြတ်စွာဘုရားကသာဓုခေါ်တော်မူခဲ့ပါတယ်။အဲ့တော့ဘုန်းကြီးတို့ကြည်လိုက်။တန်ခတ်တာဝန်ဖြစ်တဲ့ဇာတင်စားကြအနာဂတ်မျိုးဆက်တစ်တည်းမွေထုတ်ခြင်းဒီလုပ်တွေကိုမလုပ်ဖဲနဲ့ဒီလုပ်တွေကိုစွန့်ပယ်ပြီးတော့တရားရှိမှတ်တဲ့လုပ်တွေကိုစွန့်ပယ်ပြီးတော့ပရဟိတလုပ်ငန်းကြီးလုပ်တယ်ဆိုရင်မြတ်စွာဘုရားသာဓုခေါ်တော်မူပါမလား။ဒါလေးကိုဘုန်းကြီးကယနေ့ရဟန်းခမည်းတော်ကြီးဖြစ်တဲ့ဥပောရှန်နဲ့ဆရာကြီးဆရာလေးများဓမ္မမိတ်ဆွေများကိုစဉ်းစားစီခြင်းလို့ပါဘုန်းကြီးကငါတိငါတက်ငါပြောတာမှန်တယ်ဒါမျိုးသဘောနဲ့ပြောတာမဟုတ်ပါဘူးတချို့ဆရာတော်တွေကလည်းပဲစိုးရိမ်လာကြတယ်ပရာဟိတလိုင်းလုံးကြီးတွေမြန်မာနိုင်ငံသာသနာထဲမှာဝင်ရောက်လာပြီဒီလိုဝင်ရောက်လာလို့ရှိရင်စာသင်စာကျတွေစွန့်ပြီးတော့ဒါမျိုးတွေကြီးပဲဆောင်ရွက်လို့ရှိရင်သာသနာတော်ကြီးရှေ့တည်တန်းပါမလားဒါမျိုးတွေစဉ်းစားစီခြင်းကြတယ်အဲ့တော့မတည်တတ်နိုင်ဘူးလို့လည်းပဲအပြေထွက်လာကြတယ်အဲ့တော့မြတ်စွာဘုရားရဲ့ဆန္ဒတော်ဘလို့ရှိတယ်လေ။ဘုန်းကြီးတို့ယနေ့သခိုင်းတောင်မှာဆရာကြီးတွေလည်းပဲစဉ်းစားကြည့်ပေါ့ဆရာလေးတွေရော။စာတင်စာချပြည့်စုံတဲ့ကျောင်းတိုက်ဟာလက်ရှည်ကျောင်းရှိပါသလား။ဒါလေးတွေစဉ်းစားကြည့်ပါ။စာတင်စာချဘယ်ကျောင်းကတော့ပြည့်စုံတယ်။ကိုကျောင်းကိုပဲစာဝါဘာစာဝါပဲလိုက်လိုက်အပြည့်စုံချနိုင်တယ်။ဒီလိုကျောင်းတိုက်မျိုးတွေတဖြည်းဖြည်းရှားပါးလာပါပြီ။ရှားပါးပြီးတော့ဘုန်းကြီးအောင်လှုပ်ကြတယ်နာမည်ကြီးအောင်လှုပ်ကြတယ်ပေါ်လွင်တဲ့အရာလေးတွေလှုပ်ကြတယ်။အဲ့တော့ တန်တရာအတွက်ကြည်တဲ့ပုဂ္ဂိုလ်နည်းလာပါပြီ။သာသနာတော်အတွက်အတွန့်ရှိအောင်လှုပ်ချင်တယ်ဆိုတဲ့ဆန္ဒတွေနည်းလာပါပြီ။ပိဿုပ္ပံချမ်းသာမှုကိုဥတီလာကြပြီတဲ့။ဒါကြောင့်တချို့ဆရာတော်ကြီးတွေကဒီပရိယပฏิပတ်ကိုလှုပ်ပြီးတော့နေစေခြင်းပါတယ်။ဒါမြတ်စွာဘုရားရဲ့ဆန္ဒတော်နဲ့ရာခိုင်နှုန်းပြည့်တော်တော်ညီပါတယ်။ပရိယပฏิပတ်လှုပ်ကိုစွန့်ပြီးတော့တကယ်လို့ပရိယပฏิပတ်လှုပ်ကိုမလှုပ်ဖဲနဲ့ပရာဟိတတွေကြီးလှုပ်ရင်မြတ်စွာဘုရားတာထုခေါ်လောက်သလား။ဒါလေးတွေကိုစဉ်းစားစေခြင်းပါတယ်တဲ့။ဘုန်းကြီးကလည်းပဲဒါကြောင့်ဒါလေးတွေကိုယနေ့သိအောင်ဟောပေးတာပါ။ဘာဖြစ်လို့လဲဆိုတော့ယနေ့တခါကြီးဥပောရှင်တို့မိသားစုမိမိတို့ရဲ့သာယံဖြစ်တဲ့နိုင်ကဘုန်းကြီးဥကောဝိဒာတည့်ရအပြင်ပရိယတိတွေမလုပ်ပေမဲ့တန်ဃာတွေဆုံမတယ်လို့တန်ဃာတွေစတင်စားချလုပ်တဲ့နေရာမှာချမ်းသာစေအောင်တနေနေမြပံ့ပိုးပေးနေတယ်ဆိုတာဒါဟာအင်မတန်မှဝမ်းမြောက်စရာကောင်းတဲ့အကြောင်းဘုန်းကြီးကတဘာဝအတိုင်းပြောပြတာပါကိုယ့်အကူလည်းပြန်ပြီးတော့စဉ်းစားကြည့်ပါဝမ်းသာစရာကောင်းပါတယ်ဒါကမြတ်စွာဘုရားရဲ့ဆန္ဒတော်တစ်ချက်ပေါ့အဲ့တော့နောက်တစ်ခုဘုန်းကြီးထုတ်ပြီးတော့ပြအောင်မယ်ဘာပြမလဲဆိုတော့ဘုန်းကြီးတို့မြတ်စွာဘုရားပရိနိဗ္ဗာန်ဆံပြီးတော့နှစ်ပေါင်း100ကြာတဲ့အခါဒုတိယတန်ခါရဏတင်ခဲ့ကြရတယ်။ရှင်ယံရှင်မာယတမထေရဥဆောင်ပြီးတော့တန်ခါရဏတင်ခဲ့ကြရတယ်။အဲ့တော့တန်ခါရဏတင်ပြီးတဲ့အချိန်မှာဘုန်းကြီးတို့ယန္တာရှင်မြေကြီးတွေဘလို့မျှော်မြင်ကြတယ်ဆိုတော့အဘိညာဉ်နဲ့အနာဂတ်ကိုလှမ်းကြည့်လိုက်တာ။တနည်းနည်းတစ်ချိန်ချိန်များသာသနာဘေးရန်ကြီးတွေပေါ်ပေါအောင်မလားလို့အဲ့ဒီနှစ်100ကြာတဲ့အခါတန်ခါရဏတင်ပွဲကြီးပြီးတော့ရဟန္တာရှင်မြတ်တွေအနာဂတ်သာသနာရဲ့ဘေးရန်တွေကိုအဘိညာဉ်နဲ့ကြည်တော်မူကြပါတယ်။အဲ့တော့ကြည်လိုက်တဲ့အခါမှာအဲ့ဒီနှစ်တရားကနေပြန်ပြီးတော့နောက်နေ့အခါမှာနှစ်တရား session နဲ့လောက်ကြာလို့ရှိရင်သီတိဓမ္မတောကမင်းကြီးလက်ထက်မှာဘေးရန်ကြီးဖြစ်မယ်လို့မြင်ကြပါတယ်။ဘယ်လိုလဲဆိုတော့သီတိဓမ္မတောကမင်းကြီးကဗုဒ္ဓဘာသာဝင်ဖြစ်လာတော့သာသနာတော်ကိုလှူတယ်တန်းတယ်တိဋ္ဌိတွေကိုလှူတာတန်းတာတွေဖြတ်တောက်ပြစ်လိုက်တယ်။အဲ့တော့သာသနာတော်မှာလက်လာပါပြီးပေါ်လာတော့တိဋ္ဌိတွေကလည်းပဲသာသနာတော်ထဲမှာလက်လာပါတွေလိုခြင်းပြီးတော့ဖျားရှင်ရဲ့အဆုံးအမကိုနှစ်သက်လို့မဟုတ်ဘဲနဲ့လက်လာပါလိုခြင်းတို့သင်ငန်းတွေဝက်လာကြပါတယ်သာသနာပုံရောက်လာတော့အဲ့ဒီမှာဝါရတွေရောထွေးပြီးတော့ပြဿနာတွေတက်ကြတယ်အဲ့တော့ဒုတိယသင်္ကန်နာတေမတိတွေကနောင်တစ်ချိန်မှာနှစ်ပေါင်း100လောက်ကြာရင်သီရိတံမှာတောကမင်းကြီးလက်ထက်မှာသာသနာဘေးရန်တွေဖြစ်အောင်မှာပါလားလို့တွေးမြင်ကြတယ်တွေးမြင်တော့ဒီချိန်မှာငါတို့အသက်ရှိအောင်မလားလို့ကြည့်လိုက်တဲ့အခါဒီချိန်မှာရဟန္တာရှင်မြတ်ကြီးတွေကသူတို့ကိုယ်တိုင်ပရိနိဗ္ဗာန်ဆံတော့မှာဆိုတာသိကြရတယ်။ပြီးတော့သာသနာဘေးရန်ကြီးကိုကင်းရှင်းအောင်လုပ်နိုင်မဲ့ပုဂ္ဂိုလ်ဘယ်သူများရှိသလဲဆိုပြီးတော့လူပြည်ကိုအဘိညာဉ်နဲ့ကြည်တော်မူကြတယ်မတွေ့ပါဘူး။နဗီ6ထဲမှာသာသနာတန်ရှင်ကြီးလုပ်နိုင်တဲ့ပုဂ္ဂိုလ်ရှိမလားကြည်တယ်မတွေ့ပါဘူး။နောက်တခါဘုန်းကြီးတို့ဗြဟ္မပြည်ကိုကြည်တော်မှာတိဋ္ဌဗြဟ္မာဆိုတဲ့ဗြဟ္မာမင်းကြီးကိုသွားတွေ့တယ်။အဲ့ဒီတိဋ္ဌဗြဟ္မာကြီးကတက်တန်းကကုံတော့မှာအထက်ဇံတွေကိုပွားများပြီးတော့အထက်ဗြဟ္မာဘုံကိုပဋိသင်္ဍေနေဂာနီဖြစ်နေပါပြီ။အဲ့တော့ရဟန္တာရှင်မြတ်ကြီးတွေကဗြဟ္မာဘုံကိုသွားပြီးတော့တိဋ္ဌဗြဟ္မာကြီးကိုအကျိုးကြောင်းပြောပြီးတောင်းပန်ကြတယ်။အတင်ဗြဟ္မာတဲ့သာသနာတော်ဟာနောင်တစ်ချိန်မှာနှစ်ပေါင်း118လောက်ကြာရင်တိတိတံမှာတောကမင်းလက်ထက်မှာသာသနာဘေးရန်ကြီးတွေဖြစ်ပါလိမ့်မယ်။သာသနာဘေးရန်ဖြစ်တဲ့အခါမှာသာသနာတန်ရှင်တည်တံ့ပြန်ပွားအောင်လုံနိုင်တဲ့ပုဂ္ဂိုလ်ကိုရှာတဲ့အခါလူပြည်လည်းမတွေ့ပါဘူး။နဗီလည်းမတွေ့ပါဘူး။ပြမပြီမှာတင်ပြမမင်းကိုတွေ့လို့လာပြီးတော့ပြောတာပါတဲ့တင်ပြမမင်းအနေနဲ့လူပြည်ကိုပဋိသင်္ဍေဆင်းပြီးနေပါအထက်ပြမပြည်ကိုမတက်ပါနဲ့တော့အဲ့တော့လူပြည်ပဋိသင်္ဍေနေပြီးတော့ဖုရားရှင်ရဲ့သာသနာတော်ကြီးတန်ရှင်းတည်တံ့အောင်ဆောင်ရွက်ပါသာသနာတော်မှာဖြစ်ပေါ်လာမဲ့ဘေးရန်ကြီးတွေကိုပယ်ရှားပေးပါဆိုပြီးတော့တောင်းပန်ကြတယ်အဲ့ဒီလိုတောင်းပန်တဲ့အတွက်ပြမမင်းဟာသုတေပြီးတော့လူပြည်မှာပဋိသင်္ဍေနေတယ်နောက်ရှင်မောဂလိပုဒ္ဒတိတ်တမထေဆိုတဲ့နာမည်နဲ့တတိယသံဃာနာတင်ပွဲကြီးကျင်းပပြီးတော့သာသနာတန်ရှင်းတည်တံ့ပြန်ပွားအောင်စာပေတွေကျေပြန်အောင်ဘုန်းကြီးတို့လှုပ်ဆောင်ခဲ့ပါတယ်အဲ့ဒီအချိန်မှာမြန်မာနိုင်ငံတိသာသနာရောက်လာခဲ့ပါတယ်အဲ့တော့ဘုန်းကြီးပြောချင်တာဘာလဲဆိုတော့မြတ်စွာဘုရားကိုတော်တိုင်ကသာသနာရှည်စေခြင်းနဲ့ဆိုတာရှင်မကတ္တပဝုချီမြောက်ပုံသိတာသွားပြီမိတွေတော်ဂေါတမီကိုမိန်ကြားတဲ့အခါမိတွေတော်ကမြတ်စွာဘုရားကိုလှူခြင်းနဲ့မြတ်စွာဘုရားကတန်ခါလှူပါကြည်ရွက်ချက်ကတန်ဃာကိုလေးစားစေခြင်းလို့နောင်လာနောက်သားတွေတန်ဃာပေါ်မှာလေးစားပြီးတော့ပစ္စည်းလေးပါးနဲ့ထောက်ပံ့စေခြင်းလို့သာသနာတော်ကြီးရှေ့အောင်ဆောင်ရွက်တဲ့အခါပစ္စည်းလေးပါးမပင်မအောင်လို့မြတ်စွာဘုရားရဲ့ဆန္ဒဘုန်းကြီးပြောခဲ့ပြီ။နောက်ရှင်သာရိပုတ္တရနဲ့ရှင်မောဂလနှင်ထုတ်ခံရတဲ့အခါမြတ်စွာဘုရားမေးတော့အေးအေးချမ်းချမ်းတရားနဲ့နေခြင်းနဲ့ရှင်သာရိပုတ္တကိုမနေပါနဲ့တာမြစ်ခဲ့ပါတယ်။တန်ဃာတာဝန်ကိုထမ်းဆောင်မယ်သာသနာလုပ်ကိုလုပ်မယ်တန်ဃာကိုစောင့်ရှောက်မယ်ဆိုတဲ့ရှင်မောဂလံကိုတော့မြတ်စွာဘုရားတာထုခေါ်ခဲ့တယ်။ဒါရီကမြတ်စွာဘုရားရဲ့ဆန္ဒတော်တွေကိုပ ဘုန်းကြီးကပြောကြတာပါ။အဲ့တော့ရှင်မကတ္တပတို့ကလည်းမြတ်စွာဘုရားရဲ့ဆန္ဒတော်နဲ့ညီတန်ခိုင်းနာတင်ပွဲကြီးတွေလို့စာပေတွေကိုပို့ချပြီးတော့တာဝန်ကျေခဲ့ကြပြီ။ခုလည်းပဲကြည့်ဒုတိယတန်ခိုင်းနာတင်ပြီးတဲ့အချိန်မြတ်စွာဘုရားပြိဋိဘံဆက်ပြီးနှစ်တရာရှိတဲ့အချိန်မှာတန်ခိုင်းနာတင်ပြီးငါတို့တာဝန်ကျေပြီလို့ရဟန္တာရှင်မြတ်ကြီးတွေစိတ်ထဲမှာမထားခဲ့ပါဘူး။အဲ့တော့နောင်နာကဲမှာသာသနာဘေးရန်ဖြစ်မဲ့ဘယ်သူနှိမ်နေမလဲဒါမျိုးတွေကြည့်ပြီးတော့ဗြဟ္မပြည်ကပုထုဇဉ်ဗြဟ္မတယောက်ကိုရဟန္တာရှင်မြတ်ကြီးတွေကတောင်းမန်တယ်ဆိုတာဘာဖြစ်လို့တောင်းမန်တယ်စဉ်းစားကြည့်နော်ဂုံရှင်ကြီးကမတူပါဘူးဗြဟ္မကြီးတောင်းမန်ခံရတဲ့ပုဂ္ဂိုလ်ကပုထုဇဉ်တောင်းမန်နေတဲ့ပုဂ္ဂိုလ်တွေကရဟန္တာရှင်မြတ်တွေရဟန္တာရှင်မြတ်တွေကဘာဖြစ်လို့ဒီလောက်ထိအောက်တက်ပုထုဇဉ်ဖြစ်တဲ့ဗြဟ္မကိုတောင်းမန်နေရတယ်လဲသာသနာတော်ကြီးရှေ့ဖို့သာသနာတော်ကြီးတို့အလုံးလုံးမဲ့ပုဂ္ဂိုလ်ဖြစ်လို့နောင်နာကဲမှာသာသနာတော်ကြီးပျောက်ကွယ်သွားမှာဆိုလို့တဲ့အဲ့တော့ရဟန္တာရှင်မြတ်ကြီးတွေကဒါလောက်ဒုက္ခခံပြီးတော့ကိုကိုတိုင်းတာဝန်ထမ်းဆောင်ယူနေမကြည်နဲ့ပဲနဲ့အနာကဲမျိုးဆက်တစ်တွေကိုရှာဖွေခဲ့တယ်တဲ့အဲ့တော့ဘုန်းကြီးတို့ယခုစာတင်တိုက်လုပ်နေတဲ့တန်ဃာတော်ရှင်မြတ်တွေယခုချိန်မှာသာသနာမှာမထေကြီးတွေဖြစ်နေတဲ့တန်ဃာတော်ရှင်မြတ်တွေမျိုးဆက်တွေမမွေးတင်ဘူးလားကိုကွယ်လွန်သွားတဲ့အခါကိုပြန်တော်မူတဲ့အခါမှာမျိုးဆက်တွေမကြံမဲနဲ့ထားရင်ဒါတာဝန်ကြီးရာရောက်ပါသလားဒါကြောင့်စိတ်တယ်လည်းပဲကောင်းမွန်တဲ့အကျင့်စာရိတ္တလည်းပဲကောင်းမွန်တဲ့ပညာလည်းပဲတက်တဲ့တပည့်တွေမွေးထုတ်ဖို့ရမသင့်တော်ဘူးလားဒါမှရဟန္တာရှင်မြတ်ကြီးတွေရဲ့လမ်းစဉ်ကိုအတုလိုက်ရရောက်ပါလိမ့်မယ်မြတ်စွာဘုရားတာရုခေါ်တော်မူတဲ့လမ်းစဉ်ဖြစ်လိမ့်မယ်ဆိုတာဒါလေးကိုလည်းဘုန်းကြီးကသိစေခြင်းအဲ့တော့ရဟန္တာရှင်မြတ်ကြီးတွေရဲ့စိတ်ဆန္ဒဟာကိုကိုယ်တိုင်သာသနာတာဝန်ထမ်းယူနေမကျေနပ်ပါဘူးအာမရပါဘူးအနာဂတ်မှာသာသနာတာဝန်ကိုလုပ်မဲ့ပုဂ္ဂိုလ်တွေကိုပဲမွေးမြူပြီးတော့စောင့်ရှောက်သွားခဲ့တယ်တာဝန်ကျေခဲ့တယ်တဲ့အဲ့တော့ဘုန်းကြီးတို့ယနေ့ခေတ်တန်ဃာတွေဟာပရဟိတလုပ်ငန်းသက်သက်လုပ်ပြီဆိုရင်ဒီတန်ဃာတော်ရှင်မြတ်တွေကမျိုးဆက်တွေဘယ်လောက်ထိပေါက်ဖွားနိုင်မလဲပေါက်ဖွားဖို့မလွယ်ပါဘူးစာတင်စာကြားလုပ်တဲ့ဆရာတော်တွေတောင်မှအင်မတန်မှထက်မြက်တဲ့တပည့်တွေမွေးထုတ်ရတာခုခေါက်နောက်ပိုင်းမှာခက်ခဲလာခဲ့ပါတယ်ဒါကြောင့်ဘုန်းကြီးတို့ဘာကိုလုပ်တင်တယ်လဲပရိယပရိပတ်ကိုလုံးဝစွန့်ပြီးတော့ပရဟိတတွေလုပ်တင်တယ်လားဒါမှမဟုတ်ပရာဟိတတွေကိုလုံရင်းနဲ့ပရိယပရိပတ်တွေကိုမစွန့်ခွာဘဲနဲ့လုံတဲ့သလားဒါလေးတွေကိုဘုန်းကြီးကပြောတာပါ။ဘာဖြစ်လို့လဲဆိုတော့အင်မတန်မှအစွမ်းရှိတဲ့ပုဂ္ဂိုလ်တွေစာတင်စာချတရားဝတ်တရားပြနောက်ပြီးတော့ပရိပတ်ဒီအလုပ်ဒီအလုပ်တွေလုံးဝစွန့်ပြီးတော့ဟိုဘက်နယ်ကိုရောက်သွားမှာဘုန်းကြီးတို့တဖြည်းဖြည်းနဲ့ရောက်နေကြလို့ဒါလေးတွေကိုစဉ်းစားသင့်ကြင်တန်ပြီဆိုပြီးဘုန်းကြီးကဒါလေးတွေမြတ်စွာဘုရားရှင်ရဲ့ဆန္ဒရန်သာရှင်မြတ်ကြီးတွေရဲ့လုပ်ပုံကိုင်းပုံဒါလေးတွေကိုဘုန်းကြီးကဟောကြားတာပါ။နောက်ဘုန်းကြီးတို့ယနေ့မျက်မှောက်ခေတ်ဘုန်းကြီးတို့ပြောကြအောင်စို့ဘုန်းကြီးတို့တောင်မြုပ်မာကန်တော်ဆရာတော်ဘုရားကြီးတောင်မြုပ်မာကန်တော်ဆရာတော်ဘုရားကြီးစာပေကိုဘယ်လောက်ပို့ချခဲ့တယ်လဲဒါလေးကြည့်လိုက်အဲ့တော့1339ခုနှစ်နေတော်လာပြီကျော်2ရက်နေ့မှာပြန်တော်မူပါတယ်အဲ့ဒီပြန်တော်မူတာကညနေ4နာရီခွဲလောက်ပြန်တော်မူတော့ဆရာတော်ကြီးဟာနေ့လေ12နာရီခွဲမှာစာပေပို့ချခဲ့သေးတယ်တဲ့စာပေပို့ချပြီးတော့တုတ်ပါဌိယဘာသာတီကာကိုစပြီးတော့ရေးခဲ့ပါတယ်အဲ့တော့ဘာဖြစ်လို့လဲဆိုတော့ဆရာတော်ကြီးဟာသူပြန်တော်မူခင်ပင်ယိုဖြစ်တဲ့ပိဋကတ်သုံးပုံကိုကုံအောင်ရေးမယ်ဝိနည်းငါးချမ်းဘာသာတီကာတွေပြီးခဲ့ပါတယ်အဘိဓမ္မာ9ဘုန်းကြီးတို့အဘိဓမ္မာ9ချမ်းအထာဂရာရဲ့ဘာသာတီကာအဖွင့်နေပြီးဆုံးခဲ့ပါတယ်တုတ်တန်ထဲမှာလည်းပဲဒီဃနိကေဒီကနေ့ကတည်းကသုတ်တိလက္ခဏသုတ်မဟာဝါပြီးခဲ့ပြီမဲ့တုတ်ပါတိရတော့ပြန်တော်မူကာနီးမှာစပြီးတော့ပို့ချတယ်ပို့ချပြီးတော့တရက်နှစ်ရက်လောက်ကြာမှပြန်တော်မူသွားတော့တုတ်တံပြီးတကက်တော့ပြီးအောင်မပို့ချနိုင်ခဲ့ပါဘူးအဲ့တော့ဆရာတော်ဘုရားကြီးဘာဖြစ်လို့ဒီလိုလှုပ်သွားတယ်လဲစဉ်းစားကြည့်လိုက်ပြန်တော်မူတာကညနေ4နာရီခွဲစာပေပို့ချပြီးတော့ကျန်းစာတွေရေးသွားတာကနေ့လေ12နာရီခွဲရနေပြီးတော့တစ်ချက်ခွဲလောက်ထိဘုန်းကြီးတို့ပို့ချပြီးတော့ရေးသားသွားခဲ့တယ်အဲ့တော့ဒါပါလဲဆိုတော့နောင်အနာကတ်တွေမျိုးဆက်တစ်တွေကိုပေါ်စီခြင်းလို့စာတင်စာချလုပ်သွားတယ်ကျန်းစာတွေကိုရေးသားသွားတယ်ယခုချိန်မှာဘုန်းကြီးတို့တနိုင်ငံလို့တောင်မျိုးဆရာတို့ရေးခဲ့တဲ့ဘာသာတီကာတွေကိုကြည်ပြီးတော့တိပိတကဒရစာမှုပဲအောင်တာတွေအဘိဝန္တာပွဲရတာတွေဓမ္မစရိယပွဲရတာတွေတာမဏေကျော်ပွဲရတာတွေသာသနာဝန်ထမ်းတွေဘာသာတီကာစာအုပ်တွေကြည်ပြီးတော့ပေါ်ထွက်လာကြတယ်ဒါပါလို့တာလဲဆိုတော့ဆရာတော်ဘုရားကြီးကမျိုးဆက်တစ်တွေကိုပေါ်ထွက်အောင်လုပ်ခဲ့တာတဲ့ဒါလေးတွေကဘုန်းကြီးတို့သူတော်ကောင်းတွေအဲ့တော့ပရိယပရိပတ်လုပ်ကိုမစွန့်မဲနဲ့လုပ်သွားကြပါတယ်ဒီလိုပရိယပရိပတ်မစွန့်မဲလုပ်တဲ့အတွက်သာသနာတော်ကြီးရှည်သွားတယ်သာသနာရှည်တဲ့အတွက်အာလုံးတော်တရားဓမ္မတွေမှာသိဉာဏ်တွေပြည့်နေသာသနာကွယ်သွားတဲ့နေ့မှာသိဉာဏ်တွေဝိပဿနာရှုနည်းတောင်းကြံမှာမဟုတ်ပါဘူးပျောက်ကွယ်သွားနိုင်ပါတယ်ဒါကြောင့်ဘုန်းကြီးတို့တောင်မျိုးဆရာတော်ဘုရားကြီးကလည်းပဲ ပရာဟိတလုပ်ငန်းကိုတည့်ရက်ကြီးမလုပ်ပေမဲ့စာတင်စာကျစာရေးပြီးတော့ပရာဟိတလုပ်ငန်းကြီးကိုအကောင်းဆုံးလုပ်သွားတယ်တဲ့မြတ်စွာဘုရားသာဓုခေါ်တော်မူတဲ့အလုပ်မြတ်စွာဘုရားဖြစ်စေခြင်းတဲ့အလုပ်ရဟန္တာရှင်မြတ်ကြီးတွေတကယ်ကိုမျှော်မျှော်ကိုးကိုးနဲ့လုပ်သွားတဲ့အလုပ်တွေလုပ်သွားခဲ့ပါတယ်တဲ့အဲ့တော့ဆရာတော်ကြီးရဲ့ခံယူချက်ကလည်းပါလဲဆိုတော့ဆရာတော်ကြီးကတခါတရံဩဝါဒပေးတယ်ဘုန်းကြီးစာချဘုန်းကြီးလုပ်ပြီးတော့ပေါင်မုံတောင်မှာတခါတရံဘာမပါညာပမာနဲ့စားနေရပါတယ်တဲ့ငတ်မှန်းသိပါတယ်တရားလေးဟောမယ်တရားလေးပြမယ်ဒါဆိုရင်ဘုန်းကြီးချမ်းသာမယ်မှသိပါတယ်တဲ့အဲ့တော့ဘာဖြစ်လို့ဆင်းရဲမှန်းသိရတာနဲ့စာတင်စာချလုပ်ကိုလုပ်ရတယ်လဲဆိုတော့ဘုန်းကြီးချစ်မြတ်နိုးတဲ့သာသနာတော်ကြီးဘုန်းကြီးသိလို့ရှိရင်မျိုးဆက်မကြံမှစိုးလို့စာတင်တိုက်ထောင်ပြီးတော့အငတ်ခံပြီးတော့လုပ်တာပါဆိုပြီးတော့ဩဝါဒပေးသွားခဲ့ပါတယ်အဲ့တော့ဆရာတော်ကြီးဟာအခြားသောလုပ်တွေလုပ်ရင်ဘုန်းကြီးမယ်ချမ်းသာမယ်သိတယ်ဒါပေမဲ့မျိုးဆက်မပေါ်တဲ့အလုပ်ကိုဆရာတော်ကြီးရှောင်သွားခဲ့ပါတယ်စာတင်စာချလုပ်ဟာဆင်းရဲမယ်ပင်မမယ်သိပါတယ်ဘာဖြစ်လို့လုပ်တယ်လဲကိုယ်သိလို့ရှိရင်ကိုချစ်မြတ်နိုးတဲ့သာသနာတော်ကြီးကိုလက်ဆင့်ကမ်းမယ်တပည့်မျိုးဆက်သစ်တွေကြံ့ကြံ့လို့ပါတဲ့အဲ့တော့ဒါဆိုရင်တောင်မျိုးဆရာတော်ဘုရားကြီးလည်းလှုပ်သွားတာဘယ်တိုင်းတားအထိဘုန်းကြီးတို့ဘုရားရှင်ရဲ့လူဆန္ဒနဲ့ညီတယ်လဲစဉ်းစားစီခြင်းလို့ပါယန္နာရှင်မြတ်ကြီးတွေလှုပ်ဆောင်သွားတဲ့လုပ်ငန်းစဉ်တွေဘလောက်တူသွားတယ်လဲဒါလေးတွေကိုဘုန်းကြီးသိစေခြင်းလို့ဟောပေးတာပါနောက်ဆုံးတစ်ချက်ဘုန်းကြီးပြောအောင်မယ်9မိနစ်လောက်အချိန်ရသေးတယ်အဲ့တော့နောက်ဆုံးတစ်ချက်ပြောချင်တာဘာလဲဆိုတော့ဘုန်းကြီးတို့ရဲ့မူလဥပိ္ပစေဆရာတော်ကြီးစက်ကြဆရာတော်တဲ့ဘုန်းကြီးတို့ရဲ့ဦးလေးလည်းပဲတော်ခဲ့တယ်ပေါ့အဲ့တော့မစိုးရိမ်တိုက်မှာပညာသင်ကြားခဲ့တယ်သို့တော့ငယ်ဆရာတော်ကြီးကျမ်းမာရေးမကောင်းလို့ပြုစုဖို့ရွာပြန်ခဲ့ရတဲ့အတွက်အလက်တန်းလောက်နဲ့ပညာသင်ကြားမှုကိုရက်ဆိုင်ခဲ့ရပါတယ်အဲ့တော့ရဲရွာမှာဘုန်းကြီးတို့ငမြနေမှာစัจ जा ဆရာတော်ကြီးလောက်စာပေပို့ချမှုမြဲတဲ့ဆရာတော်မရှိဘူးလို့အလုံးကသိမှတ်ပြုကြပါတယ်။ဆရာတော်ကြီးကကလေးလေးကနေစပြီးတော့အခြေခံတွေကိုသင်ပေးတယ်။ဘလောက်ထိသင်ပေးတယ်လဲ။တာရေးနာရေးကိုမလိုက်တဲ့အထိဘာလို့မှမလုပ်ဖ ೇನೆ ဒီအလုပ်ကိုပဲစောင့်ချပြီးတော့တက်တော်80နဲ့8နဲ့မှပြန်တော်မူတယ်။86နှစ်လောက်တိဒီစာတင်စာချလုပ်ကိုဆွဲဆွဲမြဲမြဲလုပ်သွားပါတယ်။မလုပ်ရမနေနိုင်တော့အောင်လုပ်သွားခဲ့ပါတယ်။အဲ့တော့ဒီလိုလုပ်တဲ့အတွက်ဘာဖြစ်သွားတယ်လဲ။ဘုန်းကြီးတို့ငဇွန်နယ်မှာစัจ जा ဆရာတော်ကြီးလောက်တပည့်ထွန်ကားတာမရှိပါဘူးခုဘုန်းကြီးတို့ဒီညစัจ जा ကြောင်းတိုက်တခုတည်းကိုကြည့်လိုက်ဆရာတော်ကြီးကမွေးထုတ်လိုက်တဲ့အတွက်ဘုန်းကြီးတို့မျိုးဆက်သစ်တွေဆက်ဆက်ပြီးတော့ပေါ်ထွက်နေတယ်အဲ့ဒီမျိုးဆက်သစ်ပေါ်ထွက်တာတွေကစัจ जा ဆရာတော်ကြီးရဲ့ဥပနိဒယတတိနဲ့ကျေးဇူးပြုလိုက်လို့တဲ့ဆရာတော်ကြီးကကိုယ်တိုင်တော့ပထမလက်တန်းလောက်ပဲအရေးချင်းရှိခဲ့ပါတယ်ဒါပေမဲ့လို့ဘုန်းကြီးတို့စာတင်စာချကိုငငယ်လေးတွေကနေတတ်တော်30ကျော်လောက်ကနေပြီးတော့ဘုန်းကြီးတို့80နဲ့6နှစ်လောက်တိနေ့စဉ်ပို့ချပြီးတော့လုပ်ခဲ့တယ်။ညစက်ကြမှာ3ဝါလာဆိုတယ်။အလကားမနေခြင်းမှုဆိုပြီးတော့စာပါဝတစ်ရက်2ချိန်ပို့ချပြီးတော့လုပ်သွားခဲ့ပါတယ်။ဆောင်ရွက်သွားခဲ့ပါတယ်။အဲ့တော့ဆရာတော်ကြီးရဲ့စ조사ချက်ကြောင့်ယခုချိန်မှာမျိုးဆက်တွေဘုန်းကြီးတို့ငဇွန်နယ်မှာဆရာတော်ကြီးလောက်တပည့်ထွန်ကားတဲ့ဆရာတော်ဟာဘယ်သူမှမရှိတော့အောင်ထွန်ကားခဲ့ပါတယ်။ယနေ့ချိန်မှာစာတင်တိုက်တွေမှာနေပြီးတော့မျိုးဆက်တွေဆက်လက်ပြီးတော့ထုတ်လုပ်နေတယ်။ဒါပါလဲဆိုတော့ဘုန်းကြီးတို့စัจ जा ဆရာတော်ကြီးဟာအခြားလုပ်ငန်းတွေကိုစာတင်စာချပရိယတ်တိပฏิပတ်တိဒီအလုပ်တွေကိုစွန့်ပြီးတော့အခြားလုပ်ငန်းတွေမလုပ်ဘဲနဲ့ဒီအလုပ်ကိုဖျားရှင်ရဲ့အလိုကျယဟန္တာရှင်မြတ်ကြီးတွေရဲ့အလိုကျမျက်မျက်နိုးနိုးလုပ်ခဲ့လို့ဆိုတာပေါ်လွင်သွားပါတယ်။ကြည့်ဒါတော့ဆိုရင်ဗုဒ္ဓလွယ်အပ်တာဝန်နှစ်ရပ်ဆိုတာအာလုံးတော်ယနေ့ယဟန်ခမီးတော်ကြီးဥပောရှင်နဲ့တကွာဆရာကြီးများဆရာလေးများအာလုံးတော်ဓမ္မမိတ်ဆွေများစဉ်းစားနိုင်လောက်ပါပြီ။အဲ့တော့မြန်မာနိုင်ငံမှာယနေ့ပရာဟိတလှိုင်လုံးကြီးတွေကိုလှိမ့်ဝင်လာပြီ။ဒါတွေနောက်ကိုတကောက်ကောက်လိုက်ပြီးတော့ပရိယပฏิပတ်တွေစွန့်ခွာမယ်ဆိုရင်မြတ်စွာဘုရားရဲ့အလိုကျပါသလား။မြတ်စွာဘုရားရဲ့ဆန္ဒတော်နဲ့ဘလောက်ထိညီနိုင်ပါသလဲ။မြတ်စွာဘုရားသာဓုခေါ်တော်မူတဲ့အလို့ဟုတ်ပါသလား။နောက်ပြီးတော့ယန္တာရှင်မြတ်ကြီးတွေရဲ့စိတ်ဆန္ဒနဲ့ဘလောက်ထိထက်တူကျပါသလဲ။ဒါလေးတွေကိုစဉ်းစားစီခြင်းလို့ဟောပေးခြင်းဖြစ်ပါတယ်။အပြစ်ပြောခြင်းလို့ဘာဖြစ်ခြင်းလို့မဟုတ်ပါဘူး။ဒါကြောင့်ဗုဒ္ဓလွယ်အပ်တာဝန်နှယဆိုတဲ့တရားတော်ကိုနာယူပြီးတော့အတိမှန်အမြင်မှန်များရပြီးတော့အတိမှန်အမြင်မှန်ကိုခြေခံပြီးတော့မှန်မှန်ကန်ကန်ကြင့်ကြံကြိုးကုပ်အားထုတ်နိုင်ကြပါစေ။အဲဒီလိုကြင့်ကြံကြိုးကုပ်အားထုတ်ပြီးတော့နှလုံးသားထဲမှာပါရမီတွေရင့်တန်ပြီးမညံဖူညံဖြင့်နိဗ္ဗာန်ချမ်းသာကိုကိုယ်စီကိုယ်ငှလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း။